Welcome to the Voice of America in Burmese.
မင်္ဂလာများကျမတော်တာရှင်များရှင် VOA American တန်ရဲ့2022ခုနှစ်ဇန်နဝါရီလ30ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းတူမီတာ1925/32နဲ့လိုင်းလက်မီတာ190ရူကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောင်းသတင်းတွေကိုကိုရရန်နိုင်တဲ့အတူတင်ပြပေးပါမယ်ရှင်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားမှုမူလအကြောင်းရင်းကိုစုံစမ်းစစ်ဆေးဖို့ရောက်နေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မှဝူဟန်မြို့သားငါးစီးတစ်ခုကိုတားရောက်ခဲ့ပါတယ်။ပြီးခဲ့တဲ့2019ဒီဇင်ဘာလတုန်းကစပီးကူးစက်ပြန့်နှံ့နေတဲ့ဒီဗိုင်းရပ်စ်ပိုးကဝူဟန်မြို့ကပြင်လဲစားစီးတစ်ခုနဲ့ဆက်ဆက်နေရပါအစောပိုင်းယောဂကုသသူတွေကိုကုသပေးခဲ့တဲ့ဆေးရုံတွေကအနည်းဆုံးဆေးရုံတရင်ကိုလည်း WHO ကိုယ်စားလှယ်အဖွဲ့တွားရောက်ခဲ့ပြီးဖြစ်ပါတယ်။ဒီဗိုင်းရပ်စ်ကဘယ်မှာအစပြုခဲ့တဲ့ဘလူဒရိတ်ဆန်ကနေစပြီးတော့ကုသတဲ့ဆိုရနဲ့လူတွေကိုဘလူကုသခဲ့တယ်လဲဆရာတွေကိုသိပ္ပံပညာရှင်တွေကစုံစမ်းနေတာဖြစ်ပါတယ်။အခုဆိုရင်တစ်ကမ္ဘာလုံးကိုဗစ် -19 ကုသသူ102သန်းနဲ့သေဆုံးသူက 1.2 သန်းရှိပါတယ်။ကုသမှုလုံးဆက်ပြီးတော့မြင့်တက်နေတာကြောင့်တချို့နိုင်ငံတွေမှာအသွားအလာကန့်သတ်မှုတွေကိုပြန်ပြီးတော့ချမှတ်လာပါတယ်။ဥရောပသမ္မတအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကိုခရီးသွားလာတာနဲ့အဲ့ဒီနိုင်ငံတွေကနေလာရောက်တဲ့သူတွေကိုပြင်သစ်ကတားမြစ်လိုက်ပါတယ်။အခုချမှတ်လိုက်တဲ့စီကံချက်အသေးအရာဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေကခရီးသွားတွေအနေနဲ့လည်းဒီကနေ့တင်းနေခုနေနေကစပြီးပြင်သစ်ကိုမလာရောက်ခင်မှာကိုရိုနာဗိုင်းရပ်စ်ကင်းစင်ကြောင့်အထောက်အထားပြန်ရမှာဖြစ်ပါတယ်။တကမ္ဘာလုံးကူးစက်မှုနှုန်းအများဆုံးဖြစ်တဲ့အမေရိကန်မှာအခုထိကာကွယ်ဆေးတန်း90ဖြန့်ဖြူးပြီးဖြစ်တယ်လို့တန်း30ထိုးနှံပေးပြီးပြီလို့ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာနကစနေနေ့ကပြောပါတယ်။ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့လောလောဆယ်ပြည်ထောင်နိုင်ငံအလီထားလှုပ်ဆောင်သွားမယ့်ကိစ္စက EU ဥရောပသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်သွားဖို့ဖြစ်တယ်လို့ဗြိတိန် COVID-19 ကာကွယ်ရေးဆိုင်ရာဝန်ကြီးနာဒင်ဇာဟာဝီကဒီကနေ့ Sunday Telegraph သတင်းစာကိုပြောပါရီကာကွယ်ဆေးတင်ပို့ရေးဗြိတိန်နဲ့ဥရောပသမဂ္ဂတို့နှစ်ဖက်အခြေတည်ငင်းပွားမှုတွေဖြစ်ပေါ်ပြီးမှသူကအခုလိုပြောကြားလိုက်တာပါဗြိတိန်အနေနဲ့ EU နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီး EU ကြုံတွေ့နေရတဲ့ကာကွယ်ဆေးဖြန့်ဖြူးထောက်ပံ့ရေးဆိုင်ရာပြဿနာကိုကူညီဖြေရှင်းပေးဖို့ကြိုးစားခဲ့ကြောင်းနဲ့ဆက်လက်ပြီးတော့အကူအညီပေးသွားမှာဖြစ်ကြောင်းလည်းဝန်ကြီးဇာဟာဝီကပြောပါတယ်။တောက်ချနေတုန်းက EU က Brexit သဘောတူညီချက်မှာပါရှိတဲ့အရေးပေါ်ဆိုင်ရာပြဋ္ဌာန်းချက်တစ်ခုကိုကြေညာလိုက်ပြီး COVID-19 ဆေးရီကို EU ပြင်ပတင်ပို့မှုကိုပိတ်ပင်ခဲ့ပါတယ်။ပိပင်းဤနိုင်ပိုင်းအကြာမှာပဲကာကွယ်ဆေးပြပတင်ပို့မှုပိပင်းရမှာဗြိတိန်လက်အောက်ခံမြောက်အိုင်ယာလန်ကိုချင်းချက်ထားတဲ့ကြေညာချက်အပါအဝင်တခြားကြေညာချက်တွေနဲ့ပြန်လည်အလျှော်ပေးမှုတွေကိုလှုံ့ဆော်ခဲ့ပါတယ်ရှင်။ Vietnam Communist Party ကအသက်86နှစ်အရွယ်ငွေင်ဖူထုံးကိုအာနာယပါတီအကြီးအကဲဖြစ်တနင်္ဂနွေနေ့ကပြန်ပြီးရွေးချယ်ခန့်အပ်လိုက်ပါတယ်။ဒါဟာ9နှစ်တက်တန်းရှိတဲ့ပါတီအကြီးအကဲရာဒူးအတွက်ရှားရှားပါပါသုံးညင်ဆက်တိုက်ခန့်အပ်ခံရတာလည်းဖြစ်ပါတယ်။2016ခုနှစ်ပါတီညီလာခံကျင်းပတုန်းကတော့သုံးကအာနာလွန်ဆွဲပွဲနဲ့ရင်ဆိုင်ခဲ့ရပြီးမဲ့ပြီးခဲ့တဲ့9နှစ်တက်တန်းကာလတွေအဂတိလိုက်စားမှုတွေကိုပြင်းပြင်းထန်ထန်နှိမ်နင်းခဲ့ပြီးတဲ့နောက်မှာအခုလိုပြန်ပြီးရွေးချယ်ခန့်ခဲ့ရတာပါ။ဗီယက်နမ်နိုင်ငံကိုခေါင်းဆောင်ဦးဆောင်မရှိဘဲနဲ့တောက်တိုင်လေးခုဖြစ်တဲ့ Communist Party သမရဝန်ကြီးချုပ်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌတို့ကဦးဆောင်အုပ်ချုပ်တာဖြစ်ပါတယ်။ Communist Party ကဩဇာအာဏာအကြီးဆုံးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဗီယက်နမ်နိုင်ငံမှာ COVID-19 ကူးစက်ပြန့်နှံ့မှုအသစ်တွေလည်းဖြစ်ပွားခဲ့ပါတယ်။နိုင်ငံတောင်ပိုင်းစီးပွားရေးအခြေအချာကြတဲ့ဟိုချီမင်းမြို့နဲ့မြို့တော်ဟနွိုင်းအပါအဝင်အနည်းဆုံးမြို့ရှင်းမြို့မှာလူနည်းဆုံး221ယောက်ကူးစက်ခံခဲ့ရပါတယ်။ဒါကြောင့်ပါတီညီလာခံကိုစီစဉ်ထားတာထက်တည်းဆော့ပြီးတော့ရက်ဆိုင်မယ်လို့နိုင်ငံပိုင်းသတင်းဌာနကကြေညာခဲ့ပါတယ်။ဗီယက်နမ်နိုင်ငံမှာ COVID-19 ကူးစက်ခံရသူ1981ယောက်နဲ့သေဆုံးသူက35ယောက်ရှိပါတယ်ရှင်။ဖိလစ်ပိုင်မှာနိုင်ငံသားအတော်များများကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးအောင်အပြင်းထန်နားချစည်းရုံးနေရပြီးကာကွယ်ဆေးထိုးတဲ့လုပ်ငန်းအောင်မြင်အောင်ကူညီဖို့ကက်သလစ်ဘုန်းတော်ကြီးတွေကမ်းလှမ်းတာကိုကျန်းမာရေးဝန်ကြီးဌာနကတနင်္ဂနွေနေ့ကကြိုဆိုလိုက်ပါတယ်။ဖျားเจ้าတွေကိုကာကွယ်ဆေးထိုးတဲ့နေရာဖြစ်သုံးနိုင်ဖို့ဖိလစ်ပိုင်နိုင်ငံရဲ့ကက်သလစ်ဘုန်းတော်ကြီးများညီလာခံ CBCP ကကမ်းလှမ်းလိုက်တာပါ။ကာကွယ်ဆေးအပေါ်မှာအများပြည်သူယုံကြည်မှုရအောင်ကူညီတဲ့အနေနဲ့ဘုန်းတော်ကြီးတွေကိုလူအများမြင်ကွင်းမှာကာကွယ်ဆေးထို ဖိလစ်ပိုင်နိုင်ငံအတွင်းပြည်သူတွေကိုကာကွယ်ဆေးထိုးဖို့နားချတိုက်တွန်းနေရတာဟာခက်ခဲခက်ခဲလှုပ်ဆောင်နေရတယ်ဆိုတာကိုကျမ်းမာရေးဝန်ကြီးဌာနကဝန်ခံပြောဆိုပါတယ်ကျမ်းမာရေးဆောင်ရှားမှုအားနည်းပြီးတော့ကျွန်းမောင်း 2000 လောက်မှနေထိုင်တဲ့ဒေသခံတွေစီကာကွယ်ဆေးထောက်ပံ့ပို့ဆောင်ရေးလက်အခက်အခဲတွေရှိနေပါတယ်ဖိလစ်ပိုင်နိုင်ငံဟာရှေ့လမှာကာကွယ်ဆေးထိုးတာတွေကိုစပြီးတော့လှုပ်ဆောင်မှုကြီးရထားပါတယ်ဒေသရင်းမှာဒုတိယအဆိုးဆုံးယောဂါကူးစက်တဲ့နိုင်ငံဖြစ်ပြီးလူပေါင်း 9000 လောက်ယောဂါကူးစက်နေပြီးတော့တထောင်ကျော်သေဆုံးခဲ့ပြီလေဖြစ်ပါရဲ့ရှင်
Your American Tan Nyabe Mimavada season ago, Nyabai Kunai Gani Senai T, Lidometer Sako, Kilohas Tinga Dinga Tonya, Lidometer Nasanga, Kilohas Titi Shikon Tonya, Lidometer Tonsan Ne, Kilohas Kuton Tongane, Patamana Iwama, Lidometer Tia Kuze, Kilohas Tinga Kongaruaniwa, Tolan Piyuan. ဒီကနေ့တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်ကစက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်ရုရှားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားတဲ့အတိုက်ခံခေါင်းဆောင်အလက်ဆီနာဗယ်နီကိုထောက်ခံတဲ့ဆန္ဒပြတဲ့သူ900ထက်မနည်းကိုရဲတပ်ဖွဲ့ကဒီနေ့မှဖမ်းဆီးလိုက်ပါတယ်ဆန္ဒပြတဲ့သူတွေဟာဒီနေ့မှဒုတိယပတ်မြောက်အဖြစ်နဲ့စပြီးတော့လမ်းပေါ်ထွက်ဆန္ဒပြလာနေကြ
ဖန်ဆီးတာတွေတရားစွဲတာတွေကိုအာခံပြီးတော့ပထမဆုံးအကြိမ်ဖြစ်တဲ့ဆန္ဒပြခဲ့ကြပါတယ်။နဗံဒီကိုလာမယ့်အင်္ဂါနေ့မှာတရားရုံးထုတ်စစ်ဆေးတာတွေလုပ်မှာဖြစ်ပြီးတော့ထောက်ခံသူတွေကတော့နိုင်ငံတော်မှာဆန္ဒပြဖို့ထပ်ပြီးတော့တောင်းဆိုထားပါတယ်။မော်စကိုမြို့မှာလုပ်မဲ့ဆန္ဒပြပွဲတွေမတိုင်ခင်မှာလည်းလူ150ကျော်ကိုရဲတပ်ဖွဲ့ကဖန်ဆီးလိုက်ပါတယ်။ဒါပြင်မော်စကိုရဲတပ်ဖွဲ့ကဗူရာယုံ9ခုကိုပိတ်လိုက်တယ်လို့ကြေညာလိုက်ပြီးလူတွေကိုလာတဲ့သူတွေကိုလည်းကန့်သက်တားဆီးတာတွေလှုပ်လာနေပါတယ်။ဒါပြင်မြို့လေကောင်မှာရှိတဲ့အချို့စားသောက်ဆိုင်တွေနဲ့လေးဆိုင်တွေကိုလည်းပိတ်ဖို့အမိန့်ထုတ်ထားပြီးတော့မြေပေါ်ကနေပြေးဆွဲနေတဲ့ဘတ်စကားတွေနဲ့တည်ယူပို့ဆောင်ရေးရင်တွေကိုလမ်းကြောင်းပြောင်းတာတွေလှုပ်လာနေပါတယ်။ရုရှားတိုက်ခန့်ခေါင်းဆောင်နဗောလီဟာပြီးခဲ့တဲ့ဇန်နဝါရီလလေကရုရှားနိုင်ငံကိုပြန်ရောက်ပြီးပြီးချင်းမှာပဲလေးစိတ်မှာချက်ချင်းအဖမ်းခံခဲ့ရတာပါ။သူဟာပြီးခဲ့တဲ့ဩဂတ်လကဆိုင်ဘီးရီးယားဒေသမှာခီးသွားနေတော့အစိတ်ခတ်တိုက်ခိုက်တာခံခဲ့ရတာဖြစ်ပြီးတော့ဂျာမနီနိုင်ငံမှာ9လလောက်သွားပြီးတော့ဆေးကုသမှုခံခဲ့ရတာပါ။နဗောလ်နီကိုဖမ်းဆီးတာနဲ့ဆန္ဒပြတဲ့သူရာပေါင်းများစွာကိုပြီးခဲ့တဲ့ဘက်ကဖမ်းဆီးတာရင်းနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပြီးတော့ချက်ချင်းပြန်လွတ်ပေးဖို့ကိုလည်းတောင်းဆိုထားပါရခင်ဗျာ။အမေရိကန်သမ္မတဟောင်းဒေါ်လာထရန့်ကိုထပ်လွှတ်တော်မှာဒုတိယအကြိမ်တရားစွဲဆိုမှုတွေမလုပ်ခင်သတင်းပတ်တစ်ပတ်ကျော်လှူမှာပဲသမ္မတကိုအခုခံကာကွယ်ပေးမဲ့ရှေ့နေဖွဲ့ထဲမှာရှေ့နေတယောက်မှမရှိတော့ပဲဖြစ်နေပါဗါတယ်။တောင်ကယ်လိုင်းနားပြည်နယ်ကထင်ရှားတဲ့ရှေ့နေယောက်ဖြစ်တဲ့ Bush Power နဲ့ Debra Barbier တို့ဟာထရန့်ရဲ့ရှေ့နေအဖွဲ့ကိုဥဆောင်ဖို့မျှော်လင့်ထားပေမဲ့အခုခါမှာတော့နှစ်ဖက်သဘောတူညီမှုနဲ့လမ်းခွဲလိုက်ကြပြီလို့ American Media တွေကစနေနေ့မှာဖော်ပြလိုက်ပါတယ်။ဒါပြန် CNN သတင်းဌာနကပထမဆုံးထုတ်ပြန်လိုက်တဲ့သတင်းထဲမှာတော့သမ္မတထရမ့်နဲ့အတူအလုံးလုံးနေတဲ့နောက်ထပ်ရှေ့နေ3ယောက်ဟာလည်းရှေ့နေအဖွဲ့တွေကနေထွက်သွားပြီဖြစ်တယ်လို့ပြောပါတယ်။သမ္မတထရမ့်နဲ့သူ့ရဲ့ရှေ့နေတွေဟာဖေဖော်ဝါရီ9ရက်နေ့မှာအထက်လွှတ်တော်မှစတင်ကြားနာမဲ့တရားစွဲဆိုမှုနဲ့ပတ်သက်ပြီးတရားဥပဒေကြောင်းအရဘလို့လမ်းကြောင်းနဲ့ခုခံချေပမယ်ဆိုတာနဲ့ပတ်သက်ပြီးသဘောမတူကြတာကြောင့်အခုလိုနှုတ်ထွက်သွားကြတာဖြစ်တယ်လို့သတင်းထဲမှာရေးပါတယ်။သမ္မတထရမ့်ကိုထောက်ခံသူတွေကပြီးခဲ့တဲ့ဇန်နဝါရီ6ရက်နေ့ကလွတ်တော်ကိုဝင်ရောက်စီးနှင်းမှုနဲ့ပတ်သက်ပြီးသမ္မတထရမ့်ဟာအဲ့ဒီလူတွေကိုစူပူအောင်ကြွလောက်အောင်ပုံကန်ထားကြမှုဖြစ်အောင်လှုံ့ဆော်တဲ့ဆွဲချက်တွေနဲ့တရားစွဲခံထားတာဖြစ်ပါတယ်။သမ္မတထရမ့်ကတော့သူ့ဘော်ဆွဲထားတဲ့ဆွဲချက်တွေအစားရွေးကောက်ပွဲမှာမဲမသမားမှုတွေရှိခဲ့ဆိုတာကိုအဓိကထားပြီးတော့ရှောင်လဲပြင်ပြသွားကျင်နေတာဖြစ်ပါတယ်။သမ္မတထရမ့်ကအမေရိကန်သမိုင်းမှာတော့လွတ်တော်မှာဒုတိယအကြိမ်တရားစွဲခံရတဲ့ပထမဆုံးသမ္မတဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာတော့တတိယအကြိမ်ပြည်သူ့လွတ်တော်အစည်းအဝေးကိုမနေ့ကမှစတင်မှာဖြစ်ပြီးပြည်သူ့လွတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတွေကိုရွေးချယ်တင်မြှောက်သွားမှာဖြစ်ပါတယ်။တတိယအကြိမ်ပြည်သူ့လွတ်တော်ရဲ့ပထမပုံမှန်အစည်းအဝေးကိုမူလကသတ်မှတ်ထားတဲ့အချိန်မနေ့ဖြန် February 1ရက်နေ့မနေ့10နာရီမှာစတင်သွားမှာဖြစ်တယ်လို့ပြည်သူ့လွတ်တော်ကဒီနေ့မှာထုတ်ပြန်ထားပါတယ်။ဒီလွတ်တော်ကိုတော့ပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲရသည့်ဒီအချိန်ခေါ်ယူလိုက်တာပါ။ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုပြီးအခုလက်လောနေပြည်တော်ပါဝင်ရန်ကုန်နဲ့မန္တလေးစတဲ့မြို့တွေမှာရွေးကောက်ပွဲပေါ်မှာမချေနှက်တဲ့ဆန္ဒပြပွဲတချို့ဖြစ်ပေါ်နေပြီးတော့ဆိုးရွားနဲ့တက်ထိတ်ပိုင်းခေါင်းဆောင်တွေကြားတင်းမာမှုတွေရှိနေတာကြောင့်တက်ကနေအာဏာသိမ်းယူမှုတွေဖြစ်လာနိုင်တယ်ဆိုတဲ့ဆိုးရွားမှုတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲအပြတ်သတ်နဲ့နိုင်ရခဲ့တဲ့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကတော့ လွတ်တော်စည်းဝေးတွေကိုပုံမှန်တိုင်းဆက်လုပ်သွားမှာဖြစ်သလိုအစိုးရဖွဲ့ဖို့အတွက်လည်းပြင်ဆင်နေတယ်လို့ပါတီပြောခွင့်ရဒေါက်တာမျိုးညွန့်က VOA ကိုပြီးခဲ့တဲ့ရက်မှာပြောပါတယ်ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာတော့ NLD ပါတီကပြည်သူ့လွတ်တော်မှာအမတ်နေရာ958နေရာနဲ့အမျိုးသားလွတ်တော်မှာ138နေရာအနိုင်ရခဲ့တာပါအဓိကအတိုက်ခံပါတီကြီးဖြစ်တဲ့တန်ခိုင်ဖွံ့ဖြိုးရေးပါတီကပြည်သူ့လွတ်တော်မှာ26နေရာအမျိုးသားလွတ်တော်မှာ9နေရာချန်တိုင်းသားများဒီမိုကရေစီဖွဲ့ချုပ်ကပြည်သူ့လွှတ်တော်မှာ73နေရာနဲ့မြို့သားလွှတ်တော်မှာ1နေရာရခဲ့ပြီးတော့ဂျန်တဲ့နေရာတွေကိုတော့တခြားတိုင်းသားပါတီတွေကအနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံညူဒေလီမြို့မှာဆန္ဒပြခဲ့တဲ့သူတွေက Red Fort အနီးအောင်ခံတပ်ကိုဝင်ရောက်စီးနင်းခဲ့တာဟာနိုင်ငံကိုစော်ကားလိုက်တာဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ် Narendra Modi ကဒီနေ့မှပြောလိုက်ပါတယ်။ဒါဟာလနဲ့ချီဖြစ်နေတဲ့လက်သမားတွေရဲ့ဆန္ဒပြမှုနဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ် Modi ကပထမဆုံးပြောလိုက်တာပါ။မြန်မာဆိုင်ပြည်ဥရီသက်ဟာလေသမားတွေထက်ပုဂ္ဂလိကဝယ်ယူသူတွေအတွက်ကိုပဲအကျိုးအမြတ်ဖြစ်စေရဆိုပြီးလေသမားတွေဘက်ကညူရီလီမျိုးအပြင်ဘက်မှာဆန္ဒပြနေတာဟာနလကျော်လာခဲ့ဖြစ်ပြီးတော့ပြီးခဲ့တဲ့ဘက်ကတော့အကြမ်းဖက်တဲ့အထိဖြစ်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာပြီးခဲ့တဲ့အင်္ဂါနေ့ကကြာရောက်ခဲ့တဲ့ Republic Day လို့ခေါ်တဲ့အိန္ဒိယနိုင်ငံရဲ့ဖွဲ့စည်းပုံစတင်အတည်ပြုတဲ့နေ့အခမ်းအနားတွင်လေထွန်ဇက်တွေနဲ့စီတန်းလှည့်လည်တာမှာတချို့ဆန္ဒပြတဲ့သူတွေကမူလကလေးကကျိုးတင်သဘောတူထားတဲ့လမ်းကြောင်းကနေကြောင်းပြီးမောင်းခဲ့တာကြောင့်ရည်ရည်နဲ့ထိတ်တိုက်တွေ့ပြီးတော့ Red Fort ခန္ဓာကြီးတဲ့ကိုချိုးဖောက်ဝင်ရောက်သွားခဲ့တာပါဒီအကြမ်းဖက်မှုတွေမှာတယောက်တည်ပြီးတော့အတော်များများထဏ်ရသွားခဲ့ပါတယ်ဇန်နဝါရီ26ရက်နေ့ကဒေလီမြို့မှာဖြစ်ခဲ့တဲ့ဖြစ်ရပ်ကအိန္ဒိယနိုင်ငံတော်ရဲ့အလံကိုစော်ကားတိုက်ခိုက်လိုက်တာဖြစ်ပြီးတော့အိန္ဒိယနိုင်ငံအတွက်တော့ဝမ်းနည်းစရာကောင်းတယ်လို့ဝန်ကြီးချုပ်မိုဒီကဒီနေ့ရေဒီယိုကနေပြောပါတယ်လက်သမားကောင်းဆောင်တွေကတော့ဒီအကြမ်းဖက်မှုဟာစီတန်းလက်လက်ပွဲမှာပါဝင်တဲ့သူတချို့ကြောင့်ဖြစ်တာဖြစ်ပြီးတော့သူတို့မှတောင်းဝန်မရှိဘူးလို့ပြောပါတယ်ခင်ဗျာဒီမြန်မာပိုင်းကနေတနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည7:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ
။2020ရွေးကောက်ပွဲရလဒ်အရာခေါ်ယူတဲ့တတိယကြိမ်ပြည်သူ့လွှတ်တော်မနေ့ဖြန်မှာစကျင်းပါတော့မှာဖြစ်ပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌတင်မြောက်ချင်းနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကတိသစ္စာခံယူကြမယ်။ပြည်သူ့လွှတ်တော်ကျင်းပနိုင်ရေးကိုတော့ COVID-19 စီကံချက်တွေနဲ့အညီပြင်ဆင်နေကြတာဖြစ်ပါတယ်။ကျွန်မစုမဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကနေပြည်သူအများရဲ့မဲဆန္ဒနဲ့ရွေးကောက်တင်မြောက်ခံလိုက်ရတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်စုစုပေါင်း315ဦးမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်258နေရာရရှိပြီးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်26နေရာရရှိပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD က13နေရာ၊ရခိုင်မျိုးသားပါတီ AMP က4နေရာစသဖြင့်အသီးသီးပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေအဖြစ်ရွေးချယ်ခံခဲ့ရတာပါ။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့တနင်္လာနေ့မှာတော့လွှတ်တော်အသီးသီးနဲ့မှပြည်သူ့လွှတ်တော်ကိုပထမဆုံးခေါ်ယူကျင်းပတာဖြစ်ပါတယ်။မနေ့10နာရီကနေစကျင်းပမယ့်တတိယအကြိမ်ပြည်သူ့လွှတ်တော်ပထမပုံမှန်အစည်းအဝေးမှာတော့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဒုက္ကဋ္ဌတွေကိုရွေးချယ်တင်မြောက်ပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်သစ်တွေလွှတ်တော်ရှေ့မှောက်ကတိပြသပြုကြမှာဖြစ်ပါတယ်။ရန်ကုန်တိုင်းတင်ကန်းညွန့်မြို့နယ်မဲဆန္ဒနယ်ကရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာကျော်စွာဦးကမနေ့ပြန်ပြည်သူ့လွှတ်တော်ကျင်းပမယ့်အစည်းအဝေးတွေကို VOA ကိုပြောပြပါတယ်
။ကျွန်တော်မနေ့ပြန်ဒါလွှတ်တော်စတက်မှာပေါ့နော်။ဒီကနေ့တဲ့အတိုင်းကျွန်တော်ရဲ့ဒီရှင်တန်းနဲ့အတူဒါပြည်သူ့လွှတ်တော်သွားမှာပေါ့နော်။ 9:45 လောက်မှာကျွန်တော်တို့အများကြီးဒါဖြစ်ဖို့တော့ကျွန်တော်တို့ဖိထားပါတယ်။ဒီအစီအစဉ်အတိုင်းပဲကျွန်တော်တို့ဆက်လက်ပြီးတော့ကျင်းပမှာပေါ့နော်။ဒီလွှတ်တော်ဥက္ကဋ္ဌဒုက္ကဋ္ဌတွေကြီးချင်တယ်။ဆိုတော့အဲ့လိုလေကျွန်တော်တင်လေစိတ်လှူချတာပေါ့နော်။ပထမဆုံးဒါကိုယ့်ရဲ့ဒီအတွေ့အကြုံတစ်ခုကိုရမယ်ဆိုတဲ့အတွက်1 day 1 day ပဲပေါ့လေ။မကြာခင်တော့ကာလမှာသူကဖွဲ့တဲ့ကံမှာလေဟိုပါဝင်ပြီးရမယ်ဆိုတဲ့အင်တာမဟိုဝါနာကူကြီးတယ်ပေါ့နော်။ဒါကြောင့်ဒီအဖွဲ့သူရဲ့ရေကောက်ပွဲကြီးကလည်းပါတဲ့အတိုင်းကဏ္ဍဒီဒီကိုကျွန်တော်အနေနဲ့အထင်နိုင်ဆုံးစိုးစားဆောင်ရွက်သွားဖို့တော့အချိန်ရှိပါတယ်ခင်ဗျ
။နိုင်ငံမှာ COVID-19 ကပ်ရောဂါဖြစ်ပေါ်နေစေကာလဖြစ်တာမို့ကျန်းမာရေးဝန်ကြီးဌာနရဲ့ COVID-19 ကူးစက်ပြန့်ပွားမှုကာကွယ်ရေးစီမံစည်းကမ်းချက်တွေနဲ့အညီလွှတ်တော်ကိုကျင်းပမှာဖြစ်ပါတယ်။တည်ရောက်မဲ့လွှတ်တော်ကိုယ်စားလှယ်တိုင်းတက်မတော်သားကိုယ်စားလှယ်တွေအပါအဝင်ကိုဗစ်ပိုးရှိမရှိနှစ်ကြိမ်ဆက်ပြီးတော့ COVID-19 ကာကွယ်ဆေးတွေကိုလည်းထိုးနှံပေးထားတယ်လို့ရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာကျော်စွာဦးကပြောပြပါတယ်
။ရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်မြန်မာလွှတ်တော်ကိုယ်စားလှယ်တောင်းဒီတက်မတော်တာတော်ကိုယ်စားလှယ်အားလုံးကိုအပြင်ဆက်ပြီးတော့ negative ဖြစ်တယ်ပြီးတော့မှကျွန်တော်တို့ကာကွယ်ဆေးကိုပထမဆုံးတင်ထိုးတယ်အနောက်ကျင်းကိုတော့ကျွန်တော်ဖေဖော်ဝါရီလကုန်ဝင်ကျင်တော့မှကျွန်တော်နောက်ကျင်းထိုးကြမှာပေါ့လေဒါတို့လွတ်တော်ကိုယ်စားလှယ်တွေကိုဟိုကျန်းမာရေးညွှန်အောင်တော့ဒါကျန်းမာရေးတော့သူချေပြင်ထားတယ်ပေါ့လေဟိုဒီ social distancing ပေါ့လေခက်ခွားခွားနေလို့ရအောင်ကျွန်တော်သပွဲဝိုင်းညာသာတော်လေးကိုဒီကြားလေး စနေကြစီစဉ်ထားတာဖြစ်ရတယ်ဒီကျွန်တော်တို့လည်း mock test ဖြည့်ပြီးတခြားပေးထားပြီးတော့အပြည့်အစုံတက်ဖို့ပေါ့နော်အဲဒီစီစဉ်ထားတယ်နောက်တစ်ခုတော့တော်တော်ခမ်းမရလဲကြီးကြီးတွေ့ကြမှလို့ဒီ social distancing နဲ့ကောင်းကောင်းစီစဉ်ထားတယ်အဲ့တော့ကျောင်းနေရည်စားပါတယ်။ဘာလို့ဒီဒီကျမနဲ့အားလုံးဘာသာကပြီးတော့စာရင်းစာမျက်နှာတွေကိုကျင်းပမယ်လို့ကျောင်းနေနဲ့ယုံကြည်ပါတယ်ဗျ။ဟုတ်ကဲ့ပါ
။အခုလိုနေပြည်တော်မှာလွှတ်တော်တွေကျင်းပဖို့စီစဉ်နေချိန်မှာပဲ2020ရွေးကောက်ပွဲရလဒ်အဖြစ်နဲ့ပတ်သက်လို့ကျင်းတဲ့လက်ခံနိုင်ခြင်းမရှိတာကြောင့်ဆိုပြီးဒီကနေ့စနေနေ့အထိရန်ကုန်မြို့ရွှေတကုန်းစည်တီတော်အနီးမှာတက်မတော်ထောက်ခံသူတွေစုဝေးဆန္ဒပြခဲ့ကြပါတယ်။အဓိကတိုက်ခံပါတီပြည်တော်စုကြက်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီတချို့နဲ့တက်မတော်ဘက်ကပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုမဲရလဒ်အဖြစ်နဲ့မဲဆင်းနေပြန်တိုက်ပြီးစစ်ဆေးဖြေရှင်းပေးဖို့တောင်းဆိုနေပါတယ်။ဒီအတွက်အခုလွှတ်တော်အစ်တမခေါ်ခင်မှာလွှတ်တော်ဟောင်းခေါ်ပြီးတော့အထူးစည်းဝေးကျင်းပဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းဥပဒေအရဆိုရင်လွှတ်တော်ဟောင်းကဒီကနေ့ဆိုရင်ပြတ်ပြဲသွားပြီဖြစ်ပြီးနောက်ဆုံး2020ရွေးကောက်ပွဲရလဒ်အရလွှတ်တော်အစ်ကိုပဲခေါ်ယူရမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲတက်မတော်ဘက်ကအာဏာသိမ်းနိုင်ခြင်းရှိတယ်ဆိုတဲ့ခံမှန်းချက်တွေကြောင့်ဒီတတိယကြိမ်လွှတ်တော်ခေါ်ယူမှုကိုထိခိုက်မလားဆိုတဲ့စိုးရိမ်မှုတွေကလည်းရှိနေတာဖြစ်ပါတယ်ရှင်။ကျွန်မစုမော်မ
New American အသံအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲမတော်မှာ American နိုင်ငံကစိုက်ပျိုးရေးလုပ်သားတွေထဲမှာ California ပြည်နယ် Riverside County နယ်မြေကရွှေပြောင်းလုပ်သားတွေကပထမဆုံးကိုဗစ်ကာကွယ်ဆေးထိုးနိုင်ခွင့်ရသူတွေဖြစ်ပါတယ် VOA သတင်းတောင်မာရီယာမာဂျီယာလိုသတင်းပို့ထားတာကိုပြောပြပါမယ် California ပြည်နယ် Tudor Ranch စိုက်ပျိုးရေးခြံကလုပ်သားတွေကအသီးအနှံတွေစကူးနေတာကနေပထမဆုံးအကြိမ်ကာကွယ်ဆေးထိုးကြဖို့ခေတ္တနာခွင့်ရကြပါတယ်စပီလူသားတွေတញ្ញမ်မာမာရှိဖို့အရေးကအမေရိကန်ပြည်ထောင်စုအတွက်သိက္ခာအရေးကြီးတယ်လို့ဂျူရိုစပီယိုချိုင်အမှုဆောင်ဒါရိုက်တာဂျော့ဂျ်ဂျူဒါကပြောပါတယ်
I think it's evident. You look
at ရေကြီးတာကိုဖွင့်ကြည့်လိုက်။ကုန်လုံငန်းတွေကိုသွားကြည့်လိုက်။လူတိုင်းအစားအစာလိုအပ်ပါတယ်။အစားအသောက်တွေဈေးကလာတယ်လေ။ဒီစိုက်ပျိုးမွေးမြူရေးခြံကပဲလာတာလေ
။ Riverside County နယ်မြေကကျမကြီးအရာရှိ Kimberly Surowatari ကလည်း Josh Dillon နဲ့တဘောတည်းရှိပါတယ်။
We know that this is an essential workforce.
ဒီကတော့သူတွေကမရှိမဖြစ်လိုအပ်တဲ့လုပ်သားအင်အားစုတွေ
။တနင်္ဂနွေလုံးကအစားအစာတွေမပြတ်ထောက်ပံ့ပေးနိုင်လို့ဆိုရင်သူတို့ကအသိကိုရေးကြည့်ပါတယ
်။ဒါပေမဲ့ကာကွယ်ဆေးထိုးရင်လူကိုတခုခုထိခိုက်မယ်ဆိုတဲ့အမြင်ကိုပပြအောင်လုပ်ဖို့ကလည်းကာကွယ်ဆေးထိုးနိုင်ရေးအစီအစဉ်မှာအရေးကြီးလာပါတယ်။အလို့သမားခွေရေးလှုပ်ရှားမှုအဖွဲ့က Luz Galagos ကအခုလိုပြောပါတယ်
။ And we knew as an organization
ကာကွယ်ဆေးပေါ်မှာဒီလိုအထင်မြင်တွေရှိတာကြောင့်ကျမတို့လူမျိုးအဖွဲ့အစည်းတွေမှာကာကွယ်ဆေးထိုးနိုင်ပြီးကိုခက်ခဲမယ်ဆိုတာကိုအရင်ကတည်းကသိနေခဲ့ပါတယ်။ဒါကြောင့်၃လလောက်ခရီးက Channel တွေဆင်းပြီးတော့ပညာပေးလုပ်ငန်းတွေစလုပ်ပြီးကာကွယ်ဆေးအကြောင်းရှင်းပြခဲ့ရပါတယ်။
စပီရီသမားကြီး SK Hernandez ကတော့သူ့အသက်နဲ့ကြမ်းမာရေးကလူတွေအတွက်ဒီလောက်ရေးကြီးလိမ့်မယ်လို့ထင်မှားခဲ့ဘူးလို့ပြောပါတယ်။
Something like that you know like somebody care
သူကကျွန်တော်တို့ကို view ဆိုင်မှာလည်းလူခံနေပြီလေ။အခုတော့ငါတို့စပီရီလူသမားတွေ view ဆိုင်မှာသူတွေရှီမန်းပြီးလာရလို့သိကောင်းပါတယ်
။စပီရီသမားကြီး Hernandez ကကာကွယ်ဆေးထိုးရတယ်လို့ပြောနေသူလည်းဖြစ်ပါတယ
်။ Fantastic you know some people give spray
ကာကွယ်ဆေးထိုးရမှာတချို့ကြောက်ရင်ကြောက်လိမ့်မယ်။ကျွန်တော်ကတော့မကြောက်ဘူး okay
I'm okay.
ပြည်ရဲ့အပကပဲကယ်လီဖိုးနီးယားပြည်နယ်မှာ COVID-19 ကူးစက်တယ်လို့အတည်ပြုထားသူပေါင်းသုံးသက်သမတတန်းကျော်သွားခဲ့ပါတယ်။ဒီဆုံးသူကလည်း4000လိပါရှိတယ်လို့ပြည်ထောင်စုရေးဆေးတွေရသိရပါတယ်ခင်ဗျ။ကျွန်တော်ရဲမတော်မှာ
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုလူဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဒီကနေ့ကျမတို့ Skype ကနေပြီးတော့ဆက်သွယ်မေးမြန်းမယ့်သူကတော့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့တွဲဖက်အထွေမှုကိုဗိုလ်ကြီးပဲဖြစ်ပါတယ်ရှင်အခုဒီ American လွှတ်တော်ကနေပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသူတို့တွေမှတ်တမ်းတင်ပြုစုထားတဲ့အစီရင်ခံစာကိုဟိုထုတ်ပြန်ပြီးတော့နိုင်ငံရေးအကျဉ်းသားတွေကိစ္စဟာ American နဲ့မြန်မာအပေါ်မှာချမှတ်မဲ့ဒီမူဝါဒအပေါ်မှာလည်းဘလို့တက်ရောက်မှုတွေရှိမလဲဆိုတဲ့အပိုင်းကိုကျမတို့မေးမြန်းမှာဖြစ်ပါတယ်မင်္ဂလာပါကိုကိုကြီ
းဟုတ်ကဲ့မင်္ဂလာပါဗျာ
American လွှတ်တော်သုတေသနဌာနဘက်ကနေပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေရှိနေတဲ့ကိစ္စပေါ်မှာသူတို့ထောက်ပြထားရပေါ့နော်။ဒါကြောင့်ကိုပိုချီတို့ရဲ့ထုတ်ပြန်တဲ့ဒီမှတ်တမ်းတွေအစီရင်ခံစာတွေကိုလည်းသူတို့ကကိုးကားထားပါတယ်။ဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ကိုပိုချီတို့သုံးသက်ချက်ဘယ်လိုရှိပါလဲရှင
်။ American နိုင်ငံရဲ့ဒီနိုင်ငံရေးရဲ့ policy ပါ။နိုင်ငံရေးအကျဉ်းသားဆိုတဲ့ကိစ္စကလည်းဘယ်လိုလေးကိုအရေးကြီးအဖြစ်နဲ့သတ်မှတ်ထားတဲ့ထက်ပါပါပါတယ်။ဆိုတော့ဒီချိုးကိစ္စတွေမှာတော့ American နိုင်ငံရဲ့နိုင်ငံရေးအခြေအနေကိုပုံတည်ပြီးတော့ဒီပုံမှာအတက်အကျတော့ရှိနိုင်တယ်။ဒါပေမဲ့သူတို့တွေကဒီနိုင်ငံရေးအကျဉ်းသားကိစ္စကိုဆက်ပြီးတော့စိတ်ဝင်စားနေသေးတယ်ဆိုတော့ကိုပြတ်သားရရောက်ခဲ့။အထူးသဖြင့်တော့ဒီလိုဟိုအစီရင်ခံစာရေးတယ်ဆိုတော့ကရေးတဲ့သူကဒီ Congress ကိုအစီရင်ခံစာတင်ရတာပေါ့။ဒီ report ပေါ်မှာအခြေခြေပြီးတော့ Congress ကလည်းဒီမြန်မာနိုင်ငံရဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေနောက်တော့မြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်တိုးတက်မှုအနေအထားတွေဒါတွေကိုသူတို့သုံးသပ်ပြီးတော့လာမယ့် American ရဲ့နိုင်ငံရေးရဲ့ဘူဝါဒတွေပါမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘယ်လိုဆက်ဆံဖို့နောက်ပြီးတော့ကကြတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဂျင်းနေမြုပ်နေမှုတွေလာတဲ့ကမ္ဘာအတိုးချော်တွေဘယ်လိုလုပ်လဲပေါ့ဒီလိုပုံစံမျိုးတွေစဉ်းစားလေးရှိပါလေနောက်တစ်ခုကအမေရိကန်နိုင်ငံကဒီနိုင်ငံရေးအကျဉ်းသားလုပ်ရေးကိစ္စဆိုတော့အခုမှလုပ်တဲ့ကိစ္စပေါ့ပေါ့ဟိုလုံခဲ့တဲ့နှစ်ပေါင်း30ကျော်လောက်ခဲ့ကနေပြီးတော့နိုင်ငံရေးအကျဉ်းသားလုပ်ရေးကိစ္စနိုင်ငံရေးအကျဉ်းသားတွေကိုပုံပြမဲ့ကိစ္စတွေကိုတစ်စိမ့်မှမလုပ်ခဲ့တာပါအဲ့လိုပဲလွတ်တော်အမတ်တွေလည်းမှာလေဒီမြန်မာနိုင်ငံနဲ့ပတ်သက်တယ်ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားကိစ္စကလည်းသူတို့စိတ်ဝင်စားတဲ့ဟိုကိစ္စချက်တစ်ခုဖြစ်တယ်အဲ့ဒီတော့လွှတ်တော်အမတ်တွေတူချင်းတူချင်းကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုသူတို့လေ့လာကြတယ်။နောက်ပြီးတဲ့အခါကျတော့အစီရင်ခံစာတွေကိုသူတို့ဖတ်ကြတယ်။ဒီလိုမျိုးတွေလည်းရှိပါတယ်။နောက်မြန်မာနိုင်ငံအစိုးရနဲ့သူတို့စကားပြောပြီးဆိုလို့ရှိရင်လည်းတကယ်ကြီးအချင်းသားကိစ္စဆိုတော့ထိတ်ပြီးတော့ပြောလို့ရှိတယ်။နောက်တစ်ခုကကုလသမဂ္ဂပေါ့နော်။ဒီလူ့ခွင့်ရေးတော်စပွဲပဲဖြစ်ဖြစ်ဒီလိုမှအခြေစိုက်တဲ့အထွေထွေညီလာခံပေါ့ကုလသမဂ္ဂအထွေထွေညီလာခံပဲဖြစ်ဖြစ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောကြပြီးဆိုလို့ရှိရင်တကယ်ကြီးအချင်းသားကိစ္စတော့အခုချိန်ကြီးပါနေတဲ့ issue ဖြစ်ရပါနောက်တစ်ခုကဒီ issue ကိုသူတို့မပေးဘူးနောက်တစ်ခုကဒီ issue ကိုဆက်ပြီးတော့သူတို့စူးစမ်းနေတယ်ဆိုတော့ပျက်သားပျက်သားရရောက်ပါတယ်
အဲ့တော့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဆိုတဲ့ဒီအခေါ်ဝေါ်နဲ့ပတ်သက်ပြီးသူတို့ပြဋ္ဌာန်းသတ်မှတ်ချက်ကရောဘယ်လိုရှိလဲရှင်အခုဒေါအောင်ဆန်းစုကြည်တို့အစိုးရလက်ထက်မှာ
အဲ့တော့ American ကလည်းဒီနိုင်ငံရေးအကျဉ်းသားနဲ့ပတ်သက်ပြီးတော့သူတို့သတ်မှတ်ချက်တွေရှိပါတယ်ဟိုအလေးကတော့သူတို့သတ်မှတ်ချက်က3ခုကိုအခြေခံပြီးတော့သူတို့သတ်မှတ်တာတွေရှိတယ်အဲ့တော့အကတော့ဒီမတရားတဲ့ဥပဒေနဲ့ဖန်ဆီးတင်ရတယ်ဆိုလို့ရှိရင်လည်းဒီလိုကိစ္စတွေဒီလိုကိစ္စတွေကိုတော့တကယ်ကြီးစစ်တပ်ကသတ်မှတ်တာရှိတယ်နောက်တစ်ခုကဥပဒေရတော့တရားတယ်ဒါပေမဲ့ခံရတဲ့ပြစ်မှုပြစ်ဒဏ်စီသူကျူးလွန်တဲ့ပြစ်မှုပြစ်ဒဏ်ထက်ပိုပြီးတော့ကြီးမားနေတယ်များပြားနေတယ်ဆိုလို့ရှိရင်လည်းဒီလိုပြောကိုတကယ်ကြီးစစ်တပ်လို့သတ်မှတ်တယ်နောက်တစ်ခုကဒီဟိုကိုးကွယ်တဲ့ဘာသာတွေဂျုံကြည်ချက်တွေမတူလို့ဖန်ဆီးတင်ခံရတယ်ဘာလို့ကောနိုင်ငံရေးရဲ့ဖန်ဆီးထိန်းသိမ်းတာပေါ့ politically motivated arrest ပေါ့နော်နိုင်ငံရေးရဲ့ရည်ရွယ်ချက်ရှိနေဖန်ဆီးတယ်ဒီလိုမျိုးဆိုရင်သူကနိုင်ငံရေးအကျဉ်းသားလို့သတ်မှတ်တာရှိပါတယ်ဘာလို့ကောကျွန်တော်တို့လည်းလေဒီနိုင်ငံရေးအကျဉ်းသားတိုက်ပွဲဖွင့်ဆိုချက်တွေနဲ့ပတ်သက်ပြီးတော့အပြန်အလှန်ဆွေးနွေးတာတွေရှိပါတယ်ကျွန်တော်တို့နိုင်ငံဟိုနိုင်ငံတကာမှာတော့နိုင်ငံရေးအကျဉ်းသားအတိုက်ပွဲဖွင့်ဆိုချက်နဲ့ပတ်သက်ပြီးတော့ဘုံသဘောတူညီတဲ့နိုင်ငံတကာသဘောတူညီချက်တော့မရှိသေးဘူးအဲ့လိုပဲနိုင်ငံအလိုက်သတ်မှတ်ထားတဲ့သဘောတူညီချက်တွေရှိပါတယ်အဲ့တော့အမေရိကန်မှာလည်းသူတို့သတ်မှတ်ထားတာရှိတယ်။ဟိုဥရောပသမဂ္ဂမှာလည်းသူတို့သတ်မှတ်ထားတာရှိတယ်။ဥရောပသမဂ္ဂအဖွဲ့ဝင်တွေဆိုလို့ရှိရင်သူတို့သတ်မှတ်ထားတဲ့နိုင်ငံအချင်းသာအတိတ်ကဖွင့်ဆိုချက်ဆိုတော့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလိုက်တာပါနော်။ဆိုတော့ဒီလိုမျိုးတွေရှိတယ်။နောက်တစ်ခုကကျွန်တော်တို့နိုင်ငံမှာကြတော့လေရှိတာတွေဟိုဖြစ်အောင်လုပ်တာတွေရှိတယ်ဒါပေမဲ့တရားဝင်ခုတည်းကြီးဖြစ်မလာဘူး။ဆိုတော့ဒီလိုအခက်အခဲမျိုးတွေရှိတယ်။နောက်တစ်ခုကနိုင်ငံရေးအချင်းသာပြဿနာကိုဖြေရှင်းတဲ့အခါမှာဒီသူပြည်ထောင်စုဆိုင်ရာကလည်းထောက်ပြနေတာကမြန်မာနိုင်ငံမှာနိုင်ငံရေးအချင်းသားပြဿနာမပြီးဆုံးနေရတဲ့အဓိကအကြောင်းရှိတယ်ပေါ့အကြောင်းအချက်၃ရပ်ကိုသူတို့ထောက်ပြကြတာရှိပါတယ်အဲ့တော့ကတော့ဒီနိုင်ငံရေးအရာပေါ့နော်သူဟိုအထိပ္ပယ်ဖွင့်ဆိုချက်မရှိတာနိုင်ငံရေးအချင်းသားရှိတယ်ဆိုတော့ကိုအသိမမပြုတဲ့ကိစ္စဒါကြောင့်လည်းသူတို့ထောက်ပြတယ်ထောက်ပြချက်ရှိပါတယ်နောက်တစ်ခုကဥပဒေအရမြန်မာနိုင်ငံဥပဒေတွေကခင်းနှောက်ကြနေတယ်အင်္ဂလိပ်ဆိုတဲ့လက်ထက်တွေကနေပြီးတော့ကြီးဆွဲထားတဲ့ဥပဒေတွေဖြစ်နေတယ် ที่พินิจอุบลีเจ้าที่นั่งยืนเจ้าริพิลาเร่นรกุกวารอดีปีรุ่นเสบปีรุ่นเสบนั่งยืนเจ้าริพิลาเร่นรกุกวารอดีเชียงลูกคนยี่เร่บ่เชียงลูกคนยี่เร่บ่โอ้สุขยากับพีซีพีจันดูรีอาเนียเร่นรกุกวารอดีอะไรก็กันตัดได้ยากเลยถ้าเรื่องนั่งยืนเจ้าริพิลาเร่สุรีก็เช่นกันรู้ดูเช่น
สุราอะคุลูดีมีมาในงานมาในงานเจ้าริสับปีชินีเร่ลูดีอเมริกันลูดอเบก้าแต่แม่ลูชีเย่ดีมีมาในงานเนปตะลูตุรุเยมัวรารีช่ามเด็กขามาโอ้ปลุตยามุรีชินายมันเลยเช่น
ในงานยืนเจ้าริพิลาสุราก้าအခြေထုတ်ပြဿနာမဟုတ်ဘူးနိုင်ငံရေးအခြေခံပြဿနာဒီမြန်မာနိုင်ငံရေးဖြစ်စဉ်တွေနောက်လူအခွင့်အရေးတွေနဲ့တရက်သက်ဆိုင်နေတာရှိပါတယ်နိုင်ငံရေးအခြေခံရှိနေတယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်တိုးတက်မှုတွေမှာနှေးကွေးတယ်လို့အနေဆုံးတော့သူတို့ကောက်ချက်ချက်ရှိတယ်တခုကလူအခွင့်အရေးလူအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးတော့လေတကယ်လူအခွင့်အရေးစနေစလုံးတွေကပြည်နေတာမျိုးမရှိဘူးလူအခွင့်အရေးတွေကဆက်လက်ကျူးလွန်နေသေးပဲဖြစ်တယ်ဆိုတော့ကောက်ချက်မျိုးကိုလည်းချသွားပါတယ်ရှိပါတယ်ဘာဖြစ်လို့လဲဆိုတော့သူတို့ထောက်ပြတဲ့အချိန်မှာပြည်ရင်းစစ်ကြောက်ဆိုတော့လည်းပါဒီပြည်ရင်းစစ်ကြောက်ဒီရခိုင်ပြည်နယ်မှာဆိုလို့ရှိရင်လည်းဒီတိုင်းရင်းသားတွေကတန်တရားနဲ့ပြန်စီတန်တရားတွေရှိတယ်၊ထင်းမနှိမ့်ဆက်တန်တရားတွေရှိတယ်။အဲ့လိုပဲစစ်ကြောကြီးမှတည်ခေါ်တာတွေရှိတယ်။နောက်ပျောက်ဆုံးနေတာတွေရှိတယ်။ဒီလိုကိစ္စတွေကအများကြီးဖြစ်တယ်။အင်တာနက်ကိုပိတ်ထားတဲ့မျိုးတွေလည်းရှိတယ်။အင်တာနက်ပိတ်ထားတဲ့ဆိုတော့ဒီလိုသတင်းတွေကတော့နေရာအသီးသီးရနေပြီးတော့နိုင်ငံတကာကိုလည်းထွက်နေတာပေါ့။ဆိုတော့အကြောဒီလိုမျိုးဖုံးအုပ်ထားလို့မရဘူး။အင်တာနက်ပိတ်ထားတယ်ဆိုတော့ကလည်းဒီနိုင်ငံတော်တော်များများမှာဒီလိုအင်တာနက်ပိတ်တယ်ဆိုတော့ဖြစ်စဉ်ကိုလက်ခံနေရှိဒါကလည်းနိုင်ငံတော်အတွက်ဟိုတကယ်ပုံသိက္ခာဖြစ်စေ။နောက်တစ်ခုကနိုင်ငံတော်အစိုးရအနေနဲ့ဒါကလူ့အခွင့်အရေးကိုတည်ဆောက်လိုက်တာမျိုးအားနည်းတယ်ဆိုတော့သတ်မှတ်ချက်မျိုးကိုဖြစ်စေတယ်။နောက်တစ်ခုကဒီလူ့လက်ဆောင်ပြောဆိုလို့ဖန်စီထင်းထင်းကန်နေကန်နေရတဲ့တောင်းလို့ပြောဆက်ပေါ့။ဒီလိုမျိုးဖန်တယ်ဆိုလို့ရှိရင်လည်းဒါကဟိုနိုင်ငံတော်ရဲ့ပုံသိက္ခာနောက်အစိုးရရဲ့ပုံသိက္ခာကိုတော်တော်လေးထိခိုက်စေပြီးတော့အဲ့ဒီရဲ့နောက်ဆက်တွဲအနေနဲ့သူတို့ကမြန်မာနိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံတော့မယ်ဆိုလို့ရှိရင်အဲ့ဒီနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေကိုသူတို့သုံးသပ်လို့ရှိတယ်။အဲ့တော့လူ့အခွင့်အရေးအခြေအနေထိုးတက်နေတယ်ကောင်းမွန်နေတယ်ဆိုလို့ရှိရင်ရင်းနှီးမြှုပ်နှံမှုတွေကပိုပြီးတော့တာတဲ့အနေထားမျိုးတွေရှိတယ်။တချို့ဒီကုမ္ပဏီကြီးတွေကတကယ်ကုန်သိက္ခာရှိတဲ့ကုမ္ပဏီတွေကလူ့အခွင့်အရေးချိုးဖောက်တဲ့နိုင်ငံကြီးကိုချက်ဝင်လို့ရှိတယ်။အဲ့တော့ဒါကိုတော့ကျွန်တော်တို့ကသတိထား။နိုင်ငံရေးအခြေအနေပြဿနာဆိုတော့ကလူတွေကိုဖမ်းလိုက်လို့ငါတို့ဘာမှထိခိုက်ကြရမရှိဘူးလို့စဉ်းစားလို့ပြရတယ်။နိုင်ငံရေးချင်းသောပြဿနာတွေမြန်မာနိုင်ငံရေးဖြစ်စဉ်တိုးတက်မှုကိုနိုင်ငံတကာတိုင်းတာတဲ့စံချင်းစံတစ်ခုတည်းမှာပါတယ်ဆိုတော့ကျွန်တော်တို့အားလုံးနားလည်ထားဖို့လိုတယ်
။ဆိုတော့အခုအမေရိကန်မှာအပြောင်းလဲတွေဖြစ်လာပြီးဒီမိုကရက်ကဂျိုးဘိုင်ဒန်ဦးဆောင်တဲ့အစိုးရတက်လာမယ်အထူးသဖြင့်နောက်လွှတ်တော်ထဲမှာလည်းဒီမိုကရက်တွေကကြီးစိုးထားပြီးဆိုတော့အခုလိုဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံအကျဉ်းသားကိစ္စမျိုးတခြားဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးလွှတ်တော်ကဖိအားပေးဆောင်ရွက်လာမယ်ပြဋ္ဌာန်းချက်တွေတတ်မှတ်လာမယ်ဆိုတဲ့အနေအထားမျိုးရောဘယ်လိုဟိုရှိလာနိုင်မလဲအဲ့ဒီအနေအထားနဲ့ပတ်သက်ပြီးဘယ်လိုမြင်တယ်လဲရှင
်ရောသောအဖြစ်မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးလို့ရှိရင်အမေရိကမှာဒီပါတီကြီးနှစ်ခုကသဘောထားတူလေးရှိအငင်းကုန်နေတိတ်မဖြစ်ကြဘဲနဲ့ဒီဆုံးမချက်တွေကိုထောက်ခံကြတာတို့ရပါတယ်။ဆိုတော့အခုဒီမိုကရက်ရလာတဲ့အခါမှာလည်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးမချက်တွေကိုဘယ်လိုဥဆောင်ပြီးလုပ်ပါလဲဆိုတော့လည်းကျွန်တော်တို့ပြန်စဉ်းစားအောင်။ဆိုတော့အဲ့ဥဆောင်ပြီးလုပ်ပွဲအမှတ်တွေကိုလည်းကျွန်တော်တို့ချင်းတက်ဖို့လုပ်တယ်။ချင်းတက်ပြီးတဲ့အခါကျတော့ဒီအဆိုကိုပြန်ပြီးဆက်ကြိုးစားမလားပေါ့။ဒီလိုမျိုးတွေကိုလည်းကျွန်တော်တို့ကလော်ဘီနဲ့အက်ဗိုကေစီတွေကျွန်တော်တို့ဟိုတုတ်ကြအောင်တုတ်တဲ့အခါမှာလေကျွန်တော်တို့ကဟိုအစိုးရကလည်းသူနီးသူဟန်နေတော့သူတော့ဒါပေမဲ့ဘာလိုအပ်တာလဲဆိုတော့ကျွန်တော်တို့ကလူ့အခွင့်အရေးအခြေအနေမြန်မာနိုင်ငံထဲမှာတကယ်တိုးတက်ဖို့လိုတယ်။အဲ့တကယ်တိုးတက်ဖို့ကိုအစိုးရအနေနဲ့ဟိုလုပ်ဖို့လိုတယ်။ပထမဆုံးကျွန်တော်တို့လော်ရဲကူကူလုပ်လို့ရတာဆိုလို့ရှိရင်နိုင်ငံတကာကိုကျွန်တော်ဟိုအစိုးရအနေနဲ့နိုင်ငံရေးအချင်းသားပြဿနာကိုဖြေရှင်းဖို့လူ့အခွင့်အရေးအခြေအနေတိုးတက်ဖို့အတွက်ဟိုစိတ်ဆန္ဒပြင်းပြရတယ်ပေါ့ political will ကိုကျွန်တော်တို့ပြအဲ့လိုပြနိုင်မှုဆိုလို့ရှိရင်ကုလသမဂ္ဂမှာ ICCP ရပေါ့နိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးနောက်တစ်ခုက Convention Against Torture အင်းမနှိပ်စက်မှုတွေကိုဆန့်ကျင်ထိုက်ဖျက်တဲ့နိုင်ငံတကာဥပဒေပေါ့ဒီလိုဥပဒေတွေကိုလက်မှတ်ထိုးခြင်းအားဖြင့်နိုင်ငံတကာကိုလည်းကျွန်တော်တို့ကတော့ဆန္ဒရှိတယ်ကျွန်တော်တို့လုပ်ဖို့ကြိုးစားတယ်ဒါကြောင့်မို့ဒီအရကိုအတည်ပြုလက်မှတ်ထိုးတယ်ဆိုတော့တို့တယ်ကျွန်တော်တို့ပြတယ်အဲ့လိုပြတယ်ဆိုလို့ရှိရင်နိုင်ငံတကာကလည်းသူကစဉ်းစားအဲ့လိုပဲနိုင်ငံရေးအချင်းသားတွေရှိနေတာကလည်းနိုင်ငံရေးအချင်းသားတွေဟုတ်အကျဉ်းသားတွေတက်တာသူတို့မိသားစုတွေတက်တာတကယ်နဲ့နားတဲ့သူတွေတက်တာလေဒီသူတို့ရဲ့သားသမီးတွေကိုပြန်လွတ်လာအောင်အဲ့လိုပဲမတရားသဖြင့်ဖန်ဆင်းမှုတွေမရှိတော့အောင်ဒါကိုတော့လိုလားကြတာပဲသူ့ပေးဖို့လိုတဲ့အခါမှာအနေဆုံးတော့ကျွန်တော်တို့ကလမ်းဘက်မြန်မာနှစ်ဆန်းတည်နေတော့နော်မြန်မာဟိုနှစ်သစ်ကူလေးပေါ့အဲ့လိုနေကြမျိုးဆိုလို့ရှိရင်အကျဉ်းသားတွေကိုလုတ်ပေးလို့ရှိအ အဲ့လိုလွှတ်ပေးတဲ့အခါကျလို့ရှိရင်နိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိလွှတ်ပေးဖို့တူတယ်။ပြီးတဲ့အခါကျတော့ဒီအမှုရင်ဆိုင်နေရတဲ့သူတွေကိုလည်းပတ်လည်ပေးဖို့တူတယ်။2016အစိုးရပြလာပြီးတဲ့အခါမှာလည်းလွှတ်ပေးခဲ့တဲ့နမူနာတွေရှိ။အဲ့လိုပဲအခုဒီ2018ပေါ့အစိုးရဖွဲ့ပြီးတော့လို့ဒီနှစ်တခုနေပါဒီလိုမျိုးလွှတ်ပေးမှာဆိုလို့ရှိရင်တော့နိုင်ငံတကာကဒီပေါ်မှာအကောင်းကြီးပေးမယ်လက်ခုပ်အောင်ပါတည်ကြပါဘူး။အဲ့လိုမျိုးလုပ်တယ်ဆိုလို့ရှိရင်သူ့ရဲ့နိုင်ငံရေးအပေါ်စီကိုစဉ်းစားတဲ့အခါမှာဒါတို့တမှုဖြစ်စဉ်အဖြစ်နဲ့ထည့်သွင်းစဉ်းစားဖို့ဖြစ်ပါတ
ယ်။ဒီတော့ဆန်းစုကြည်တို့ NLD ဥဆောင်နဲ့အစိုးရဘက်ကသူတို့ကလေဘာကြောင့်ဒီနိုင်ငံရေးအခြေအနေတွေကိုဆက်ပြီးတော့သူတို့လက်ထက်မှာဆက်ပြီးရှိနေတာကိုသူတို့ဘာကြောင့်မဖြေရှင်းနိုင်လဲလို့မြင်လဲရှင်
။အတိအကျတော့သူတို့ဒီနိုင်ငံရေးအခြေအနေရှိတယ်ဆိုတော့ကိုအစိုးရကိုလည်းအသိပတ်ပြုနေတဲ့အနေနဲ့မရှိဘူး။ဂျာမန်ရန်ကမှာတော့သူတို့ကနိုင်ငံရေးအခြေအနေရှိတယ်သူတို့နိုင်ငံရေးအခြေအနေကိုဘလို့သတ်မှတ်တယ်ဆိုတဲ့အတိတ်ကဖွင့်ဆိုချက်ကိုသူတို့ပြောဆိုတာမျိုးတွေရှိတယ်။ကတော့ဆက်ကြောက်တော့လည်းနိုင်ငံတော်ဒီအတိုင်းနိုင်ငံရုံးအောင်ဝင်ကြီးဦးကျော်တင်စီပြောတာရှိတယ်။မနေ့တနေ့ရက်တွေကနိုင်ငံတော်ဒီသမ္မတရုံးအောင်ပြောရေးဆိုဝင်ရှိသူဦးစော်ဒီကလည်းဒီနိုင်ငံရေးကျင်းသားအထိပ်ပဲသမ္မတချက်နဲ့ပတ်သက်ပြီးပြောဆိုတာရှိတယ်။အဲ့ဒီသမ္မတချက်ရသလိုရှိရင်သူကဘောင်းရမ်းချင်းလုံးအောင်ကြည့်။သူတို့ရဲ့စဉ်းစားချက်ကြီးကအမြင်ချင်းနဲ့နိုင်ငံရေးကျင်းသားကိုအသိမှတ်မပြုချင်ဘူးဆိုတဲ့သဘောမျိုးကိုတက်ရောက်လာတယ်လို့တွေ့ရတယ်။ဒီလိုပုံစံမျိုးနဲ့တော့ဒီပြဿနာကိုဖြေရှင်းလို့ရပါမယ်။နောက်တစ်ခုကနိုင်ငံရေးကျင်းသားပြဿနာသည်မြန်မာနိုင်ငံရဲ့မျိုးတော်ပြည်နယ်တင်ပြကြီးပြဿနာနဲ့တိုက်ရိုက်တက်ဆက်ဥပမာတိုင်းရင်းသားတွေနဲ့ကျွန်တော်တို့ကငြိမ်းချမ်းရေးလို့ကိုကြိုးစားတယ်မျိုးတော်ပြည်နယ်တင်ပြကြီးလို့ကိုကြိုးစားတယ်တပြိုင်တည်းတည်းမှာတိုင်းရင်းသားတွေကဖိနှိပ်ခံရတယ်မတရားပြင်ငြိမ်းမနှိပ်စက်ခံရတယ်တပ်ပြတ်ခံရတယ်ဆိုလို့ရှိရင်ဒီတိုင်းရင်းသားတွေနဲ့ပြည်နယ်ရေးကိုဘယ်လိုသောပါဒါကဟိုတကယ်ကိုကြီးကျယ်တဲ့မျိုးပေါ့နိုင်ငံရေးချင်းသောပြဿနာကိုသေးသေးလေးမလုပ်လဲရပါတယ်ဆိုပြီးတော့ထားလို့မသိတော့အဲ့လိုတို့ထားရဆိုပြဿနာကတဖြည်းဖြည်းနဲ့ပိုကြီးလာနိုင်တဲ့အနေအထားမျိုးရှိတယ်။သူတို့ကဒီလက်နက်ကင်တပ်ဖွဲ့တွေကိုထိန်းချုပ်လို့မရတာမရတဲ့အနေအထားမျိုးတွေရှိတယ်။တပ်ကောင်ချက်ပေါ်စီပုံအခြေခံဟုတ်လေရ။ဒါပေမဲ့အစိုးရကတရားစိုးနေတဲ့ကိစ္စတွေကလည်းတူနေတယ်ရှိတယ်။ဒါတော့အဲ့တော့အစိုးရကဒီဖိနှိပ်တဲ့အင်္ဂလိပ်အစိုးရကချထားတဲ့ဥပဒေတွေနောက်ထပ်ထပ်ဆွဲတဲ့တဲမှာလည်းဟိုပြည်သူတွေရဲ့ငြိမ်းချမ်းစွာဆန္ဒပြောက်ခွင့်တွေကိုချုပ်ချယ်ထားတဲ့ဥပဒေတွေကိုအကြောင်းပြပြီးတော့ဟန်းနေတာကဟိုတကယ်တမ်းကျတော့တရားမဝင်ဒါကနိုင်ငံရေးအခြေစားမြောက်တယ်ပေါ့ဒါကအမေရိကန်သတ်မှတ်ချက်တော့မှလည်းအဲ့လိုရှိတယ် European Union ပေါ့ဥရောပသတ်မှတ်ကရဲ့နိုင်ငံရေးအခြေစားပြသတ်မှတ်ချက်တွေတော့မှလည်းဒီလိုစံချိန်စံနှုန်းတွေပေါ့နိုင်ငံတကာစံချိန်စံနှုန်းတွေကိုလည်းထည့်သွင်းစဉ်းစားဖို့တူတယ်ကျွန်တော်တို့เนี่ยမဟာမိတ်ပြုနေတဲ့ဆက်သွယ်နေတဲ့နိုင်ငံတွေရဲ့နိုင်ငံရေး policy တွေမှာဒါကိုထည့်သွင်းစဉ်းစားနေတယ်ဆိုလို့ရှိရင်ဒါကိုပြည်လည်အောင်ကျွန်တော်တို့ကအလုံးနဲ့တက်တည်ပြပြဖို့တူပါ
AAPP တွဲဖက်တွေးမှုကိုဘူကြီးကိုဆက်သွယ်မေးမြန်းခဲ့တာပါ။ကျေးဇူးတင်ပါတယ်ကိုဘူကြီး
။ဟုတ်ကဲ့ကျေးဇူးပ
ါ။မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ဆန္ဒအမှန်ဘာဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင်။
ဇန်နဝါရီ29ရက်နေ့ကတမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာနိုင်ငံတော်ကာကွယ်ရေးတက္ကသိုလ်ကနှီးပြအရာရှိတွေနဲ့တင်နန်းသားအရာရှိကြီးတွေကိုဗီဒီယိုကွန်ဖရင့်စီနဲ့အမှားစကားပြောခဲ့ပြီးအဲ့ဒီပြောကြားချက်ဗီဒီယိုဖိုင်တချို့ကိုအများပြည်သူသိနိုင်အောင်ထုတ်ပြန်ပေးခဲ့ပါတယ်။အဲ့ဒီဗီဒီယိုဖိုင်မှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဘသူဘဝဘယ်အဖွဲ့စည်းရဲ့လို့ညှိညွှန်းခြင်းမရှိဘဲတချို့ဟာဥပဒေကိုကိုလိုရာဆွဲပြီးလုံနေကြတဲ့အတွက်အကျိုးထက်အဆိုးကိုဖြစ်စေကြောင်းဒီလိုဥပဒေကိုမလိုက်နာဘူးဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်ပြရမယ်ဆိုပြီးပြောဆိုခဲ့ပါတယ်။သူရဲ့အဲ့လိုပြောဆိုချက်တွေကြောင့်ပြီးခဲ့တဲ့ရက်ပိုင်းတမတော်သတင်းစာရှင်းလင်းပွဲမှာဗိုလ်မှူးချုပ်ဇော်မင်းထွန်းကသတင်းတော့တယောက်ရဲ့မိကွန်းကိုဖြေရင်းပြောခဲ့တဲ့တမတော်အနေနဲ့အာဏာမသိမ်းဘူးလို့မှတ်ယူလို့မရတဲ့အကြောင်းပြောဆိုချက်ကိုအတည်ပြုပေးလိုက်သလိုလည်းဖြစ်စေခဲ့ပါတယ်။ဗိုလ်ချုပ်မူကြီးမေအောင်လှိုင်ရဲ့ပြောဆိုချက်ကြောင့်ပြည်သူတွေအကြားဆက်အာဏာသိမ်းပွဲဖြစ်တော့မှာလားဆိုပြီးစိုးရိမ်မှုတွေအကြီးအကျယ်ဖြစ်ပေါ်စေခဲ့ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြောစကားကိုဘလို့အသေးပဲကောက်ယူလို့ရပါသလဲသူ့ရဲ့သဘောထားအစ်စ်အမှန်ကရောဘာဖြစ်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ
ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောစကားတွေကအရေးကြီးတဲ့အပိုင်းကခုလိုပါဥပဒေမှာကိုလိုရာဆွဲပြီးတော့လုပ်နေတာတွေဟာအကျိုးထက်အဆိုးကိုဖြစ်စေတယ်တက်မတော်ကစောစောကပြောသလိုလက်နက်ကင်ထားတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်အခြေခံဥပဒေကိုလေးစားလိုက်နာဖို့လိုတယ်ဒါကြောင့်ငါတို့တွေလည်းပြောရလို့ရှိရင်တော့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုကျော်လွန်ပြီးတော့မှကျော်လွန်မှုမရှိတဲ့ဒီဇဲဥပဒေအားလုံးကို ngaru ga le za lai na ya me phwe si bon che ne upadi ga ro upadi ye mother law be da chaung ngaru ga da ko ro le za lai na bu lu de lu pyo lu de so so ga pyo de upadi ko ma le za bu ma lai na bu so yin di upadi ko chat pi ya me so lo da ga ro che ga upadi so yin le chat pi ya me di upadi ko ma lai na bu so lo shin phwe si bon che ga upadi ko chat pi ya me Dajau Dolaye Kansi Kitongale, Tanguya Lisa Kunakuni Ubriku, Telaidare. Nawada Kit Damero Delare Kamale, Tanguya Kunasa Liguni Persibo, Chega Ubriku, Telaidare, so be Pibare. Dupioso Jagu, a genine, a debe, Puyai, the Chor Lupoku, a Persi, Badiri Nine, Persibo, Chega Ubriku, Malaysa Malina, Goloya Sue Loni Dejan, Elosuni, Persibo, Chega Ubriku, Tepia Matijan. အရင်ဆက်အာနာတိမ်မှုနှစ်ကြိမ်ကိုကိုးကားပြောဆိုခဲ့တာဖြစ်ပါတယ်။လူရင်းကတော့အရင်နှစ်ကြိမ်တုန်းကလို့သူ့အနေနဲ့ဆက်အာနာတိမ်ကြီးနှစ်ထောင်ရှစ်ဖွဲ့စည်းပုံကိုဖျက်ပစ်လိုက်လို့ရတယ်ဆိုပြီးပြောဆိုခဲ့ခြင်းမှာ။နောက်ကြောင့်ကိုပြန်ကြည့်လိုက်ရင်အရင်ဆက်အာနာရှင်ဗိုလ်ချုပ်မူကြီးတန်းရွှေဟာနှစ်ထောင်ရှစ်ဖွဲ့စည်းပုံကိုအသေးချာရေးဆွဲပြတ်ထန်းစေပြီးနှစ်ထောင်စ
ာတမရကာကွေဦးစည်းချုပ်ကခန့်အပ်တဲ့တမရသားကိုယ်စားလှယ်တွေက25ရာခိုင်နှုန်းယူဆက်အနာရှင်တွေကဖွဲ့စည်းပေးသွားတဲ့ပြည်ခံပြိုးပါတီကရွေးကောက်ပွဲမှာ25ရာခိုင်နှုန်းအနိုင်ရအောင်ကြိုးစားအဲ့လိုအနိုင်ရအောင်လဲစစ်ဘုရုံဟောင်းတယောက်ဦးဆောင်တဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကလိုအပ်သလိုကူညီပေးအုပ်ချုပ်ရေးပိုင်းမှာအနှံ့ပြားနေရာယူထားတဲ့စစ်ဘုဟောင်းတွေကလည်းပတ်မိုးပေးဒီလိုနီးတဲ့စစ်ဘုချုပ်တွေနိုင်ငံတော်သမ္မတရာထူးကိုယူအစိုးရအာဏာကိုဆက်ခါရအောင်ဖန်တီးပေးသွားခဲ့တာပါအဲ့ဒါလိုစီစဉ်ပြီး2017မှာစစ်ဘုချုပ်ဟောင်းဦးသိန်းစိန်သမ္မတအဖြစ်ဦးဆောင်တဲ့အစိုးရအဖွဲ့စစ်ပေါ်ပေါက်အောင်လုပ်ပေးသွားခဲ့တာဖြစ်ပါတယ
်ဒါပေမဲ့ကံမကောင်းအကြောင်းမလားဆိုပါပဲအဲ့ဒီလိုစစ်ပင်ရင်မင်းဆက်ဆက်ခါအုပ်စိုးရေးအစီအစဉ်ဟာ2015ရွေးကောက်ပွဲမှာပဲပြက်ပြဲသွားခဲ့ရပါတယ်။အကြောင်းကတော့အာဏာရစစ်ဘုချုပ်ဟောင်းတွေရဲ့ပြည်ခံပြိုးပါတီတွင်ကြီးမားတဲ့အကွဲအပြဲတွေဖြစ်တာ NLD ခေါင်းဆောင်တောင်ဆန်းစုကြည်အပေါ်တည်သူလူထုထောက်ခံမှုကြီးမားတာစစ်ဘုချုပ်ဟောင်းတွေရဲ့ပြည်ခံပြိုးပါတီကိုတည်သူလူထုကြီးကလုံးဝကြိုက်နှစ်သက်ခြင်းမရှိတာနဲ့အခြားအချက်လက်တွေကြောင့်ဖြစ်ပါတယ်။ဒီလိုနဲ့စစ်ဘုချုပ်တွေနဲ့စစ်ဘုချုပ်ဟောင်းတွေဟာအုပ်ချုပ်ရေးအာဏာကိုလက်လွတ်လိုက်ရုံတည်းမကရွေးကောက်ပွဲတွေမှာအလွန်ကိုအရေးပါတဲ့အခမ်းကဏ္ဍမှာရှိနေတဲ့ရွေးကောက်ပွဲကော်မရှင်လို institution ကြီးတွေကိုပါလက်လွတ်ဆုံးရှုံးသွားခဲ့ရပါတယ်။အဲ့ဒီအချိန်ကစနောင်တမရလုပ်ဖို့ရည်မှန်းချက်ရှိတဲ့အဲ့ဒီလိုရည်မှန်းချက်ရှိကြောင်းသတင်းမီဒီယာတချို့ကိုတွဲဝိုက်ပြီးပြောလို့ရှိတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အတွက်2008ဖွဲ့စည်းပုံဟာအထောက်အပံ့ဖြစ်ဖွယ်တိမ်ရှိတော့ပါဘူး။ဖွဲ့စည်းပုံအရသမရရွေးမဲ့တီထောင်စုလွှတ်တော်ထဲမှာသူခန့်နဲ့တက်မတော်ကိုစလင်25ရာခိုင်နှုန်းတေချာပေါက်ရှိနေမှာဖြစ်ပေမဲ့ရွေးကောက်ပွဲမှာကိုယ့်ဘက်ကခန့်ထားတဲ့ကော်မရှင်တွေမရှိပဲတီခိုင်ပြိုးပါတီဟာလွှတ်တော်တစ်ခုလုံးရဲ့25ရာခိုင်နှုန်းကျော်တနည်းရွေးကောက်ပွဲမဲဆန္ဒနယ်မြေရဲ့34ရာခိုင်နှုန်းကျော်နိုင်ပါမလားဆိုပြီးဖြစ်ပါတယ်။တကယ်လည်း2020ရွေးကောက်ပွဲမှာ NLD က82ရာခိုင်နှုန်းတီခိုင်ပြိုးပါတီက6ရာခိုင်နှုန်းကျော်ပဲအနိုင်ရတာကတက်တည်ပြခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်လဲတိုင်းရင်းသားတွေလွှတ်တော်ရဲ့ပူရောက်ရေးဆိုတဲ့စကားလုံးသုံးပြီးသူ့အနေနဲ့လက်ရှိမြန်မာနိုင်ငံမှာကျင့်သုံးနေတဲ့ရွေးကောက်ပွဲမှာမဲဆန္ဒနယ်မြေတစ်ခုချင်းအလိုက်အနိုင်ရတဲ့သူတွေကိုရွေးချယ်တဲ့စနစ်အစားမဲရီအတွက်ကိုလိုက်ပြီးအချိုးကျကိုစားပြုတဲ့ PR စနစ်ကိုကျင့်သုံးဖို့ထောက်ခံနေဆိုပြီးပြောဆိုခဲ့ပါတယ်။လောလောဆယ်စစ်အစိုးရကဥဆောင်ရေးဆွဲထားတဲ့ထိုင်းနိုင်ငံရဲ့ဖွဲ့စည်းပုံမှာဝင်ကြီးချုပ်ကိုရွေးချယ်မဲ့လူ950အတွက်အာဏာပိုင်တွေခန့်နာ250မဲဆန္ဒနယ်တစ်ခုချင်းအလိုက်ရွေးကောက်ပွဲလုပ်ပေးတာ350 PR စနစ်နဲ့အချိုးကျခွဲပေးတာက150ပုံစံလုပ်ထားပါတယ်။လက်ရှိရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ဟာ82ရာခိုင်နှုန်းအထိနိုင်တယ်ဆိုပေမဲ့ထိုင်းဖွဲ့စည်းပုံအရဆိုရင်တော့အစိုးရဖွဲ့နိုင်တဲ့အရေးအတွက်နဲ့တောင်မနည်းဆက်ပါဘူး
။ဘုရုံမူကြီးမေအောင်လှိုင်ဟာ2008ဖွဲ့စည်းပုံကိုရွေးကောက်ခံနေဘလို့နည်းနဲ့မှဘရောမအစိုးရအာဏာမရနိုင်တဲ့အဲ့ဒီထိုင်းစစ်အစိုးရရဲ့ဖွဲ့စည်းပုံဆန်းဆန်းဖြစ်စေလူပုံရပါတယ်။ဒါပေမဲ့ခက်တာကသူ့အနေနဲ့2008ဖွဲ့စည်းပုံကိုပြင်မယ်ဆိုရင်လဲဖွဲ့စည်းပုံအရပဲလွတ်တော်တွင်ပြင်ဖို့အင်အားကရှိမနေပြန်ပါဘူး။ဒီအတွက်2008ဖွဲ့စည်းပုံကိုဖျက်ပြစ်ဖို့အထိပြောဆိုလာတာဟာသူ့ရဲ့ဆန္ဒအစစ်အမှန်ဖြစ်နိုင်ပါတယ်။ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်နဲ့အချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရရှင်။အခုအရင်ဦးဆုံးတော့ VOA အစီအစဉ်ကိုနားဆင်ပြီးစာရိုးလေးတွေရေးလာကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုဝေမျှပေးချင်ပါတယ်နော်။တီလာဆင်ဆိုတဲ့သောရရှင် Facebook ပေါ်မှာလာရေးထားတာက
မင်္ဂလာပါ VOA VOA ဝိုင်းတော်သားများအားလုံးစိတ်လက်နှစ်ပါးကြည်လင်ရှင်သာပြီးတော့လူအင်ဟူသည်မြအထမြအောင်မြင်ပါစေရှင်
။ဟုတ်ကဲ့ပါ။မင်္ဂလာရှိလာတဲ့ဆုတောင်းလေးပါနော်။အထူးပဲကျေးဇူးတင်ပါတယ်ဒီသောရရှင်လေးစိတ်လက်နှစ်ပါးကြည်လင်ရှင်မြပါစေလို့ပြန်ပြီးတော့ဆုတောင်းပေးကြပါလိမ့်ရှင်။နောက်ထပ်ကချင်ပြည်နယ်ဗမော်ခရိုင်ကရေးလာတဲ့သောရရှင်လန်လေးဆိုတဲ့သောရရှင်ကလည်း VOE ကိုစာရေးနေပါတယ်ဘယ်ကိုပို့ရမလဲဆိုပြီးရေးလာတာပါ
။မင်္ဂလာပါ VOE ဝိုင်းတော်သားများအားလုံးကိုစိတ်တပြားရှင်လန်းကြပါစေလို့ဆုတောင်းလိုက်ပါတယ်။ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်မန္တာအုပ်စုနေလမ်းလေးဖြစ်ပါတယ်။ VOA Radio အစီအစဉ်ကိုလည်းအားရင်အားလိုနားဆင်အားပေးနေပါတယ်။ Facebook ကနေလည်းကြည့်ဖြစ်ပါတယ်။ဒီမှာမေးချင်လို့ပါ။ VOA ကိုကျွန်တော်စာရေးပြီးတော့ရင်ဖွင့်ချင်တာတွေရှိပါတယ်။မြို့နယ်ရက်ရွာကအဖြစ်ပျက်တွေကိုလည်း VOA ကိုပေးပို့ချင်ပါတယ်။ဘလို့ပို့ရမှာလဲမသိလို့ပါ။ပေးပို့ရမယ့်လိစာလေးရချင်ပါတယ်။အခုရေးတဲ့လိစာကရေးလို့ရပါသလားခင်ဗျာ။
ဟုတ်ကဲ့ပါဒီသောရရှင်ကိုပြန်ကြားရမယ်ဆိုတော့ကျမတို့စီစာရင်းနိုင်တဲ့လိပ်စာကိုဒီအစီအစဉ်အဆုံးမှာကြီးညာပေးပါမယ်နော်ဒါမှမဟုတ်ရင်လည်းအခုပို့တယ်လို့ပဲ Facebook ပေါ်မှာကျွန်တော်ရင်ဖွင့်ချင်ပါတယ်ဆိုပြီးတော့ရေးလာလို့လည်းရပါတယ်နောက်ပြီးတော့ကျမတို့ VOA မြန်မာပိုင်း Facebook စာမျက်နှာကစာရေးပြီးတော့ message ဖို့လို့ရတဲ့နေရာလေးလှမ်းပြီးတော့ရေးလို့ရပါတယ်အဲ့ဒါတော့တယ်လီဖုန်းနဲ့အသုံးရတာမလို့တယ်လီဖုန်းပို့ပဲဒီ internet ပို့ပဲကုန်ပါမယ်နော်စာပို့ကတော့ကုန်မှမဖြစ်ပါဘူးဒါမှမဟုတ်လည်းဒီကျမတို့အစီအစဉ်အနောက်ပိုင်းမှာကြီးညာပေးတဲ့လိပ်စာကိုစာထည့်လိုက်လို့ရပါတယ်ရှင်နောက်တော့ရှင်ဥတာနုကတော့တင်းငွေ TV မဂ္ဂဇင်းစီစဉ်ကိုကြည့်ရှုပြီးတော့ဘာတင်းမဲဖြစ်ဖြစ်တင်းရရင်တော်ပါပြီတဲ့ဒီတင်းဟုတ်တယ်မဟုတ်ဘူးမှန်တယ်မမှန်ဘူးဆိုတာနားထောင်သူဆုံးဖြတ်ပါလိမ့်မယ်ဆိုရရေးလာပါတယ်အောင်ကုန်ဆိုတဲ့တော်ရရှင်ကတော့ဒီကျမတို့ VOE မြန်မာပိုင်းကနေအစီအစဉ်လေးတစ်ခုထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာပါတယ်သူကတော့ရွှေပြောင်းမြန်မာတွေအတွက်တင်းကိုထုတ်လွှင့်ပေးပါလို့ VOE ကိုတောင်းဆိုပါတယ်တဲ့ခုခုလင်းဆိုတဲ့တော်ရရှင်ကတော့ကျွန်တော်ရဲ့ပေးချွာလူချင်းမင်းရဲ့ဗီဒီယိုနဲ့စာများကိုလူချင်းမင်းရဲ့မူရင်းခရစ်တဲ့အတိုင်းမပြောင်းမလဲမရှိပဲ 100% link အပါအဝင် YouTube ကနေ download ဆွဲပြီးတော့တင်ခွင့်ရှိမလားသိပြရတယ်ခွင့်ပြုချက်တောင်းဆိုပါတယ်ကျွန်တော်ရည်ရွယ်ချက်ကတော့တနေရာထဲမှာ link အစုံဖော်ပြပေးချင်တာပါတဲ့ဟုတ်ကဲ့ပါဒီတော့ရှင်ကိုကိုလင်းပြောထားသလို view မြန်မာဝိုင်းတင်ဆက်မှုတွေကိုမှတ်တဲ့စိတ်လုံးဝမဖုံးကွယ်ပဲနဲ့ပြန်လည်ထည့်ဆင်ပြီးတော့ဖော်ပြချင်တာဖော်ပြလို့ရပါတယ်နော်ကျေးဇူးတင်ပါတယ်ချစ်ကိုကိုမင်းဆိုတဲ့တော်ရရှင်စာရိုးလေးတစ်စောင်ရေးလာတာကတော့မြန်မာအားသားနဲ့ပတ်သက်တဲ့သတင်းလေးတွေတင်ပေးစီချင်ပါတယ်ဟုတ်ကဲ့ပါရှင်ကျွန်တော်တို့ VOE ကနေပြီးတော့အပတ်စဉ်အားသားအစီအစဉ်ကိုတော့ရေဒီယိုရောရုပ်မြင်သံကြားရောမှာပါထုတ်လွှင့်ပေးနေတာပါနော်မြန်မာနိုင်ငံကထူးခြားတဲ့အားကစားသတင်းမျိုးနောက်ပြီးတော့အထူးသဖြင့်တော့နိုင်ငံတကာအားကစားသတင်းတွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်ဒီစီစဉ်မှာကျမတို့ရဲ့ရေဒီယိုရုပ်မြင်သံကြားတိုက်ရိုက်ထုတ်လွှင့်မှုတွေအပြင်ကျမတို့ VOA မြန်မာဝိုင်း website စာမျက်နှာနဲ့ VOA Facebook စာမျက်နှာပေါ်မှာကြည့်ရှုပြီးတော့နားဆင်နိုင်ပါတယ်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။နောက်ထပ် VOA အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်ကတော့ရင်းမျိုးသူဆိုတဲ့ Facebook account ပါရှင်ဖြစ်ပါတယ်။သူကအကုန်လုံးအစီအစဉ်တင်ဆက်တာတွေသဘောကျပါလေတဲ့တခါတလေမြန်မာနိုင်ငံအကြောင်းတိုင်းရတခါသတင်းတွေကဆောင်းပါးတွေကိုမူရင်းအပေါ်မှာပြတ်တင်ဆက်တာကိုလူတွေကနားလည်မှုလွဲပြီးတော့ကြံကြံတန်းစကလုံးတွေနဲ့ပက်ချက်ရေးပြီးတော့တုံ့ပြန်ကြတာတွေတွေ့ရင်တော့စိတ်မကောင်းပါဘူးတဲ့သတင်းထုတ်လွှင့်တင်ဆက်မှုရဲ့သဘောတရားကိုအားလုံးသိထားဖို့လိုပါတယ် view ဝိုင်းတော်သားတွေကျန်းမာကြပါစေဆိုပြီးတော့ရှင်းလာပါတယ်ရှင်ဟုတ်ကဲ့ပါဒီသောရရှင်ပြောသလိုမျိုးနိုင်ငံတကာသတင်းတွေထဲမှာပါဝင်နေမြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုတင်ပြတဲ့အခါမှာဒီကျမတို့ view ရင်မြန်မာပိုင်းကအဝေါ်ဖြစ်ပါတယ်ဆိုပြီးတော့ဒီဒေါ်လာထွက်ဆိတ်ဆိုပြီးတော့ဒီသောရရှင်ပြောသလိုပဲရိုင်းဆိုင်တုံ့ပြန်ရေးကြတာတွေတွေ့ရပါတယ်ရှင်ဒါမဲ့လည်းဒီသတင်းသဘောတရားကိုနားလည်တဲ့သူတွေကတော့လည်းအများကြီးရှိနေသေးတာမလို့ဟိုအထင်လွဲမှပြရေးတဲ့သူတွေလည်းဒီနေ့တော့သူတို့လည်းတင်းတီးသွားလိမ့်မယ်လို့ပဲကျမတို့ယူဆမိပါရနော်အခုလိုစာရေးပြောလာရတဲ့အတွက်ကျေးဇူးတင်ပါတယ် တော်ရရှင်ကတော့အားပေးပါတယ် VOA တဲ့အစီအစဉ်ဒီကိုအမြဲအားပေးနေပါတယ်။တောင်းတွေဘလောက်ဖွင့်မလဲဆိုတာတည်ချင်ပါတယ်။နောက်တစ်ခုကလိုင်းမော်ကနေပြောချင်းငွေတွေလုပ်ငန်းတွေတရားဝင်လုပ်ငန်းလုပ်နေတာလားဖွင့်ထားတာတကယ်ပါလားတဲ့။ဟုတ်ကဲ့လိုင်းမော်ကနေပြီးတော့လောက်တာတွေကတော့တကယ်ပံကမဟုတ်ဘူးဆိုရင်တော့အစ်အမှန်လို့ပြောတာခက်ပါရဲ့နော်ဒါကြောင့်မလို့မလုပ်တာကောင်းပါရဲ့နောက်အကြောင်းတွေဘယ်တော့ပြန်ဖွင့်မလဲဆိုတာမြန်မာနိုင်ငံကိုမေးတာလားဒါမှမဟုတ်တခြားနိုင်ငံတွေကအကြောင်းတွေဘယ်တော့ဖွင့်မလဲဆိုတာမေးရလားဆိုတာရှိပါတယ်မြန်မာနိုင်ငံကတော့အခုလောလောဆယ်အကြောင်းတွေပြန်ဘယ်တော့ပြန်ဖွင့်မလဲဆိုတာတိတ်ပြတော့မှန်းလို့မရပါဘူးနော်ဟိုအမေရိကန်ပြည်အောင်စုမှာယောဂါကနည်းနည်းလေးငြိမ်နေတယ်ဆိုတာတော့မှအကြောင်းတွေကပြည်နယ်တစ်ခုနဲ့တစ်ခုအလိုက်အကြောင်းတွေပြန်ဖွင့်တာမဖွင့်ဘူးဆိုတာရှိပါတယ်ဒီယောဂါကူးစက်မှုအခြေအနေပေါ်မှာမူတည်နေပါတယ်အဲဒါကြောင့်မလို့ဘယ်ဟာမှတန်အပြောလို့မရပါဘူးရှင်ကိုဗစ်ဆိုလို့ဒီကမ္ဘာမှာကူးစက်ပြန့်နှံ့နေတဲ့ကိုဗစ်ကလည်းအခြေအနေကကောင်းလာရလို့မရှိသေးပဲနဲ့ကိုဗစ်ယောဂါနဲ့ပတ်သက်ပြီးတော့လည်းနောက်ထပ်သောရရှင်တယောက်ရေးလာတာကတော့မင်္ဂလာပါခင်ဗျာတဲ့ကျွန်တော်က VOA ရဲ့အမှကန်ပရိသတ်ပါနေတိုင်းလိုလိုလဲအစီအစဉ်ဒီနားထောင်ပါတယ်ဒါဆိုတော့စာလေးပြန်ကြားပေးတာကြားမယ်ထင်ပါတယ် COVID-19 နဲ့ပတ်သက်တဲ့သတင်းတွေနားထောင်တိုင်းမှာတရုတ်နိုင်ငံမှာယောဂါဝင်တာဖြစ်တဲ့သူတွေအကြောင်းသိမှပါသလိုပဲเนาะမြန်မာနိုင်ငံအပအဝင်တခြားနိုင်ငံတွေအကုန်လှိမ့်ခံနေရပြီးတော့တရုတ်နဲ့ပတ်သက်ပြီးတော့ COVID-19 အကြောင်းမကြားရလို့မေးကြည့်တာပါတဲ့ဟုတ်ကဲ့ COVID-19 ကတရုတ်နိုင်ငံမှာစတင်ကူးစက်ပြန့်ပွားတာဖြစ်ပေမဲ့ကျိုးအစိုးရကချက်ချင်းဆိုသလိုတော်တော်တင်းတင်းကျပ်ကျပ်ထိန်းချုပ်ပြီးတော့သူတို့စီကနေပြီးတော့ယောဂါကပျောက်ကင်းလူနေပါဖြစ်သွားခဲ့တာပါဒါကြောင့်မလို့လေတရုတ်နိုင်ငံနဲ့ပတ်သက်တဲ့သတင်းတွေကတခြားနိုင်ငံတွေထက်စာရင်သိပြီးတော့မကြီးလာတာမလို့မပါတာဖြစ်ပါတယ်အခုတော့တရုတ်နိုင်ငံမှာပြန်ပြောယောဂါကူးစက်မှုတွေဖြစ်ပွားနေတဲ့သတင်းတွေပြန်ပြောတက်လာနေပါတယ်နော်ဒါမဲ့လည်းအိန္ဒိယနိုင်ငံတို့နောက်ပြီးတော့အမေရိကန်ပြည်အောင်စုဘရာဇီးယားဒီလိုမျိုးအကြီးအကျယ်ကိုဗစ်ကိုကူးစက်ပြန့်နေတဲ့နိုင်ငံတွေနဲ့ရှင်တော့တရုတ်နိုင်ငံကမပြောပါတော့ဘူးဖြစ်ပါတယ်ရှင်ဒါနဲ့ COVID ကာလဒီလုပ်ငန်းတွေရန်နာထားရပြီးအလုပ်တွေလည်းမလုပ်ရတဲ့အချိန်မှာအစိုးရကထောက်ပံ့ကြေးငွေတက်နိုင်သလားဒီလိုအပ်တဲ့သူတွေအတွက်ပေးပို့ပါရနော်ဒီမှာနိုင်ငံတော်ကပေးတဲ့ထောက်ပံ့ကြေးငွေမရပါဘူးဆိုတော့ရေးလာရေးစာရင်းမကြခဏရရှိပါရင်သူကတော့သူတို့နေတဲ့မြို့နယ်မှာဘယ်သူမှမရပါဘူးဆိုပြီးအခုလိုမျိုးရေးလာတာပါ
မင်္ဂလာပါ view ရေကျွန်တော်တို့မကွေးတိုင်းဒေသကြီးစင်ပေါင်ဝဲမြို့နယ်မောင်းတုံးကျေးရွာမှာတော့နိုင်ငံတော်ကထောက်ပံ့ပေးတဲ့ငွေတွေကိုစင်ရသာလက်လုတ်လက်စားတတ်တတ်မဝေဘဲနဲ့တရွာလုံးကိုဝေပြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့အုတ်ချုံရီမူကမရှိစင်းရသားတွေကိုစင်းရလာပေးလဲပါပြောတော့မရှိစင်းရသားတတ်တတ်မဟုတ်ဘဲနဲ့လေပိုင်ရှင်တွေကကားပိုင်ရှင်တွေပါစင်းရင်းသွားပေးကြပါတယ်ကျွန်တော်တို့ရွာမှာအင်ဂျီ200ရှိပါတယ်စင်းရသားလက်လုတ်လက်စားက80ကျော်ရှိပါတယ်စင်းရင်းသွားပြီးတော့လက်လုတ်လက်စားရောချမ်းသာတဲ့သူရောဥယျာဉ်130သွားပေးပါတယ်အမှန်တကယ်ရတော့အထက်ကတိန်တောင်ကို2000နှုန်းနဲ့43အင်တောင်စုစာချပေးပါတယ်အင်တောင်စုများလို့ဆိုပြီးတော့အထက်ကဖြတ်ချတာပါဘူကဖြတ်တာလားတိုင်းကဖြတ်တာလားမြို့နယ်ကဖြတ်တာလားဆိုတော့လေကျွန်တော်တို့ကမသိရပါဘူးဒါကြောင့်မို့လို့စင်ရသားတက်တက်အိမ်တော်စုစီရင်ကိုအတိအကျဖြစ်အောင်စီရင်ပြုစုပေးပါလို့အထက်လူကြီးတွေကိုသိအောင်ဗီဝေကတစင်တင်ပြလိုက်ပါတယ်ဗ
ျသူတို့ဒေတာမှာဒီထောက်ပံ့ကြီးပေးအပ်တဲ့နေရာမှာမြတ်မြတ်တထပေးအပ်မှုမရှိပါဘူးဆိုပြီးတော့အခုလိုရေးပြီးတော့တိုင်တန်းလာတာဖြစ်ပါတယ်နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ရေးလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိပါတယ်။အဲ့ဒီကစာတချို့ကိုအခုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။သောရရှင်မျက်မိုးဆိုတဲ့သောရရှင်ကမြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစိတ်ပြည့်အာရုံနေတဲ့ပုံရှိတယ်ဆိုတာသူရဲ့စာမှာတွေ့ရပါတယ
်။အရင်နှစ်တွေကထက်ပြည်သူတွေဒုက္ခမရောက်ပဲနေမလား။သူတို့ကပြောပါသေးတယ်။အခွန်အောက်ချင်းအဖြစ်တိုင်းပြည်ဗန္ဓာကိုတိဆောက်တာပါတဲ့။ဟုတ်ပါတယ်အခွန်မဲရှိတော့တဲ့တိုင်းပြည်ကိုအခွန်တွေနဲ့ပဲပြန်လဲတိဆောက်ပါစီးပွားရေးပြောင်းလဲမှုမရှိရင်သူများနိုင်ငံတွေမှာအလုတ်သွားလုပ်နေရအောင်ပါပ
ါဟုတ်ကဲ့ကိုမြတ်မူကတိုင်းပြည်လဲအခွန်တွေပဲကျန်တော့တယ်လို့ရေးလာတာပါတော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်မြန်မာတိချစ်တော်ရရှင်တွေအတွက်မြစ်တာဒေလန်ဆောင်တချင်းလေးတပုတ်နဲ့လဲဖြောပြေးပေးသွားအောင်ပါဖြစ်ပါတယ်မြန်မာပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ် 855ကျန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကို မြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးပတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှကြိုးစွနေပါရစေ။ခုဗီဒီယိုတော်ရရှိနေအတွင်းဒီပေါ်ပေါ်ပေါ်ပါမြေတားဒီလက်ဆောင်မြန်မာတချင်းလေးတို့နဲ့ဖြောပြပေးချင်ပါတယ်ရှင်။ Gravity အပြင်ဘက် Contrast ဆိုတဲ့စာသားလေးနဲ့တချင်းလေးဖြစ်ပါရဲ့။တချင်းရဲ့ခေါင်းစဉ်ကတော့နှေးသွားတယ်ဖြစ်ပါရဲ့။ထိုင်ရန်တည်ဆူထားတဲ့နှေးသွားတယ်ဆိုတဲ့တချင်းလေးကိုနားထောင်ကြည့်ပါဦးနော်။ဆိုရဲနှေးသွားတယ်ဆိုတဲ့တချင်နားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတချင်တောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသည်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့ပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါသည်ဖိထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရတဲ့သူတွေအနေနဲ့ VOA Internet ဆာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်တာပါ။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါရင် VOA ကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။အခုဆက်ပြီးကမ္ဘာတစ်လားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အီတလီနိုင်ငံတောင်ပိုင်းကပြလိုက်တဲ့ခုကိုရှေးဟောင်းအချွေစေး200ကျော်ခရီးရန်ဘုံကြီးတစ်ပါးကတဆင့်တခိုးတစ်ယောက်ကပြန်ပေးခဲ့ပါရယ်။အာဂျင်တီးနားနိုင်ငံမှာကမ္ဘာအကြီးဆုံးဒိုင်နိုဆောကြီးရဲ့အရိုးစုကြောက်ဖြစ်ရုပ်ကျွန်းတွေကိုတူးဖော်နိုင်ခဲ့ပါရယ်။ဒီလိုကမ္ဘာတစ်လားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါရယ
်။ရှိအောင်ကျွေစိ200ချော်ကိုတခုတယောက်ကခရီးရန်ဘုံကြီးတစ်ပါးကနေတဆင့် PDP နိုင်ငံတောင်ပိုင်းကပြတဲ့တခုကိုပြန်ပေးခဲ့ပါတယ်။တခိုးလိုယူဆတဲ့အမည်ပွန်ဖော်လို့သူတဦးကအပြစ်တွေကိုခွင့်လို့ပေးဖို့ကြားမှရင်နေပယ်မျိုးကပေးစတမ်ရှိအောင်ဥယင်ပြလိုက်ကိုပြန်ပေးဖို့အကျွေစိတွေကိုပေးခဲ့တာပါ။အဲ့ဒီပြလိုက်ရဲ့ညွှန်ကြားရေးမှုလက်ထဲကိုထည့်ပေးဖို့ကိုလည်းအဲ့ဒီလူကမှားကြားခဲ့တယ်လို့ပြလိုက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြန်ပေးခဲ့တဲ့ရှေးအောင်ကျွေစေ208ခုမှာ9ခုကအတူတူဖြစ်ပေမဲ့လို့အများစုက BC 300စုကဖြစ်ပြီး AD 400စုကအကျွေစေတွေလည်းပါပါတယ်။အခုလိုအီတလီရှေးအောင်နယ်မြေတွေကပစ္စည်းတွေခိုးယူခံရပြီးပြန်ပေးတဲ့အဖြစ်မျိုးတွေကအရင်ကလည်းဖြစ်ပူပါတယ်။အကြောင်းကတော့ဒီပစ္စည်းတွေဟာကျင်းစာတင့်နေတယ်လို့တချို့တွေကယုံကြည်ကြလို့ဖြစ်ပါတယ်ရှင
်။ရုရှားနိုင်ငံကနည်းပညာကုမ္ပဏီတစ်ခုဟာမိုးပြန်တိုက်စီအမားရင်မော်ဒယ်အစ်စ်သင်းကိုစမ်းသပ်ပြန်တန်းခဲ့ပါတယ်။ဒီရင်ကို Hoversaf ကုမ္ပဏီကစမ်းသပ်ခဲ့တာဖြစ်ပြီးတော့2021ခုနှစ်အတွင်းအမြောက်အများထုတ်လုပ်ဖို့လည်းကြီးရွယ်ထားပါဗျ။အခုလက်ရှိစမ်းသပ်နေတဲ့မိုးပြန်တိုက်စီဟာရုရှားနိုင်ငံနဲ့ UAE, RS စော်ဘွားများပြည်တော်စုမှစမ်းသပ်အောင်မြင်ထားတယ်လို့ကုမ္ပဏီကပြောပါဗျ။အ
ကျွန်တော်ကဒီနေ့ရေးချင်တဲ့ပတ်သက်ပြီးတော့သူတို့တစ်ဖက်ချက်ရှိပါတယ်။ခဏခဲ့မှဒီမိုးပြန်အစားရင်သာမြို့ကြီးတွေမှာအတုံးချနိုင်မယ်ဆိုရင်တိကီလိုမီတာအတွက်ကုန်ကျစရိတ်ရုရှားရူဘယ်20အမေရိကန်ဒေါ်လာ20ခုနှစ်ပြားလောက်ပဲကျတင်မယ်လို့ကုမ္ပဏီဘက်ကပြောပါတယ်။
ကျွန်တော်နိုင်ငံမှာစိတ်ပိုင်ပညာရှင်တွေကမျိုးတုံးပြောက်ွယ်တော့မယ့်မြောက်ပိုင်းချန်ပြူမျိုးကိုကယ်တင်နိုင်ဖို့အတွက်ဒရီသားနှစ်ခုထပ်မံဖန်တီးနိုင်ခဲ့ပါတယ်။ဒီအောင်မြင်မှုကြောင့်ချန်ပြူမျိုးဒရီသားစုပေါင်း5ခုရှိသွားပါပြီ။တရားမဝင်အမဲလိုက်တက်ဖြတ်မှုတွေကြောင့်ကဘာပေါ်ကအဲ့လိုမြောက်ပိုင်းချန်ပြူမျိုးတွေဟာနှစ်ကောင်မဲကျန်တော့တာဖြစ်ပြီးနာကျင်တဲ့ဖာကျူးဆိုတ 被送到比皮的占比的行业都不能阿妈没有无所谓便把没有管理的东西对阿姆路上来给他吧。那老师嘛，阿里对当阿姑姑来出钱以内，一开差别咯。阿阿公问上面没跟我下铺你吧嘞？阿姑路楼上里的 bio rescues 阿铺你嘞？当买占票 music 块的苦噶，占票买哩个，公问上来没上来，三大铺占心里吧嘞？那当年转要办占票的讲咯，每两步是心里边，拉面阿里那些转嘛咯，阿讲伊在拉昂楼上内部嘞，要恁查话嘞先。
阿吉尼拉奶奶嘛，是吧？其中大多少只的有毒胶片有准的和毒品奶奶吧嘞？龙爷嘞，你过在是当泥巴个，可把我妈进来叫三个家嘞？地大的话只的有毒胶片有准把人杀了个，那汤生那困难起来个，三点对时间啦，特别慢嘞。阿里个青龙啊，有毒人嘛，别总得嘞转，对时木下不老，一把的来收了个，没地给把乌。教育那些雷公呢，不差有雷个，数字十三奶奶妈的。阿边沙大路上有片的，大丹路少路口的，刚一片南疆呢。格爸爸妈，下铺最细的面的嘛，阿集中片南疆几年南疆了吧？大丹路少瑞哈，来文学阿米学呢，大龙路七幺最细的，少路宝奥数暖文，阿月沙大路少瑞片白的，阿酷最细的照片有准的哈，阿别说么细的别买嘞，对呀的面的嘛咯，阿集中片的将今年顺利个标白的，看呀。
တော်ရရှင်များရှင်တင်းငူနေနေညပိုင်းအတွက်ဘတ်စင်ကနာရီကိုနားဆင်လို့ပြီးမှာတော့အခုဆက်လက်ပြီးတော့တင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့မူလအကြောင်းရင်းကိုစုံစမ်းစစ်ဆေးဖို့ရောက်နေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မှာဝူဟန်မြို့သား၅ဆီတစ်ခုကိုတွားရောက်ခဲ့ပါတယ်။အစောပိုင်းယောဂကုသတူတွေကိုကုသပေးခဲ့တဲ့ဆေးရုံတွေကအ ਨੇ ဆုံးဆေးရုံတရုံကိုလည်း WHO ကိုယ်စားလှယ်အဖွဲ့တွားရောက်ခဲ့ပြီးဖြစ်ပါတယ်။ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့လောလောဆယ်ဗြိတိန်နိုင်ငံအလေးထားလှုပ်ဆောင်သွားမယ့်ကိစ္စက EU ဥရောပသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်သွားဖို့ဖြစ်တယ်လို့ဗြိတိန် COVID-19 ကာကွယ်ဆေးဆိုင်ရာဝန်ကြီးနာဒင်ဇာဟာဝီကဒီကနေ့ Sunday Telegraph သတင်းစာကိုပြောပါရယ်ကာကွယ်ဆေးတင်ပို့ရေးဗြိတိန်နဲ့ဥရောပတမန်ကားတို့နှစ်ဖက်အခြေတည်အငင်းပွားမှုတွေဖြစ်ပွားအပြီးမှာသူကအခုလိုပြောကြားလိုက်တာဖြစ်ပါရယ်ရုရှားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့အထိုက်ခံခေါင်းဆောင်နေဗာနီကိုထောက်ခံတဲ့ဆန္ဒပြသူ900ထက်မနည်းကိုရဲတပ်ဖွဲ့ကဒီကနေ့ဖမ်းဆီးလိုက်ပါရယ်ရုရှားနိုင်ငံအရှေ့ပိုင်းကဗလာဒီဗော့စတော့ခ်မြို့အပါအဝင်ဆိုက်ဘီးရီးယားဒေသမှာလည်းဆန္ဒပြသူတွေဟာဖမ်းဆီးတာတွေတရားဆွဲတာတွေကိုအာခံပြီးတော့ပထမဆုံးအကြိမ်ဆန္ဒပြခဲ့ပါတယ်။နော်ဗာနီကိုလာမယ့်အင်္ဂါနေ့မှာတရားရုံးထုတ်စစ်ဆေးတာတွေလုပ်မှာဖြစ်ပြီးထောက်ခံသူတွေကတော့နိုင်ငံတော်ဝန်ဆန္ဒပြဖို့ထပ်ပြီးတော့တောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာတတိယအကြိမ်ပြည်သူ့လွှတ်တော်အစည်းအဝေးတွေကိုမနေ့ပြန်မှာစတင်မှာဖြစ်ပြီးပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့ဒီဥက္ကဋ္ဌတွေကိုရွေးချယ်တင်မြှောက်သွားမှာဖြစ်ပါတယ်တတိယအကြိမ်ပြည်သူ့လွှတ်တော်ရဲ့ပထမပုံမှန်အစည်းအဝေးကိုမူလကသတ်မှတ်ထားတဲ့အတိုင်းမနေ့ပြန်ဖေဖော်ဝါရီလ၁ရက်နေ့မနေ့10နာရီမှာစတင်သွားမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကဒီကနေ့ထုတ်ပြန်ကြေညာထားပါတယ်ရှင်တော်ရရှင်များရှင်တင်းငွေနေနေညပိုင်း VOE အစည်းအစဉ်တွေကတော့ဒီလောက်ပါပဲရှင်VOE ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကောကမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုယ်ရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများသိစေအောင်ပါ။
This program has come to you from the Voice of America, Washington.